Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 2ရက်တောက်ကြနေမနက်ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနမီတာ32/40/48တို့ကနေ Dial ဘန်ယူနားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါ Dial ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူနေဆက်ပြီးပါပါ။နားဆင်ရမယ့်တွေးဆမေးမြန်းတစ်ခုမှာတော့
ကူတော့၅ခုနေပြည်တော်မှာ၄ခုအကြံမှာတက်ပို့နေပြည်တော်၄ခုကတော့အဲသဘောအဘေးအန္တရာယ်စီမံခန့်ခွဲရေးဥပဒေပုံမှန်25
တရားလွတ်တော်ရှင်းနေကြီးဦးခင်မောင်စောကပြောတော်တာပါဒေါ်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ဥပဒေအပါအဝင်အမှု၅ခုနဲ့ဆွတ်ဆွဲထားပြီးရှေ့တင်၅ခုကလိုက်ပါဆောင်ရွက်ဖို့ကြိုးစားနေတဲ့အကြောင်းအသေးစိတ်ဆက်သွယ်မေးမြန်းချက်ကချင်ပြည်နယ်လီဒိုလမ်းမကြီးတစ်လျှောက်က KIA နဲ့မြန်မာစစ်တပ်တို့ရဲ့တိုက်ပွဲတွေအကြောင်းစစ်ပွဲတွေကြောင့်နေဆုံးခွာထွက်ပြေးနေရတဲ့မိုင်းကြရန်ကဒုက္ခသည်တွေအကြောင်းနဲ့ပြည်မီနယ်ဖာပုံမျိုးကတိုက်ပွဲတွေအကြောင်းကိုနားဆင်ကြရမှာပါစီစဉ်နောက်ပိုင်းမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမအရေးကဏ္ဍနဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်အခုတော့တောက်ကြနေမနေ့ဘက်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြမနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာဧပြီ1ရက်မှာနှစ်လပြည့်ပြီဖြစ်ပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုပေါ်အကျန်းဖက်ဖြုတ်ခွဲမှုကြောင့်နှစ်လတွင်းတေဆွန့်ရသူ950နီးပါးရှိပြီဖြစ်ပေမဲ့ဆန္ဒပြပွဲတွေကတော့ခုထိမြန်မာနိုင်ငံအနှံ့ပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြတာပါစစ်တပ်နဲ့ရဲတွေကအကြီးစစ်တွေဘုံတွေနဲ့တမကလက်နက်ကြီးတွေပါတုံပြီးတိုက်ခတ်ဖြုတ်ခွဲနေပေမဲ့ရန်ကုန်လှိုင်သာယာဘက်မှာတော့စစ်တပ်အာဏာသိမ်းတဲ့နှစ်လပြည့်တဲ့မနေ့အာယုံတက်ချိန်မှာလူငယ်လေးတွေဟာနေဦးတော်လိုင်းကာလာရင်တေဆုံးခဲ့ရသူ900ကျော်အတွက်ဂုံပြူတဲ့တခြင်းတွေနဲ့ကြွေးကြော်တံတွေကိုတိုင်ပြီးခြိတိုက်ခဲ့ကြတာပါစစ်တပ်နဲ့ရဲတွေကအချိန်မရွေးဖမ်းဆီးပစ်ခတ်နေတာကြောင့်ညဘက်တွေမှာပါအန္တရာယ်ရှိနေပေမဲ့တောင်ဝင်းနဲ့ရန်ကုန်ကမြို့နယ်တချို့မှာညဘက်လမ်းတွေပေါ်မှာစုဝေးပြီးလွန်ခဲ့တဲ့နှစ်လတွင်းတေဆုံးထဏ်ရသူတွေအတွက်စီမီးတွေနဲ့စုတောင်းပွဲတွေကျင်းပပြီးညသပိတ်ကိုဆက်လက်ဆင်နွှဲကြပါလိမ့်ရန်ကုန်မန်းလေးပါဝင်မြို့တော်များများမှာတော့ဆန္ဒပြပြည်သူတွေကဆန္ဒရှင်တွေစိတ်တန်းကြရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမိကျင်ရှုပ်ပြီးဆန္ဒထုတ်ပုံခဲ့ကြပါလိမ့်ဆန္ဒပြသူတွေပေါ်စစ်တပ်နဲ့ရဲတွေကအကြမ်းဖက်နှိမ်နှင်းမှုတွေတိုးလာနေပေမဲ့ရန်ကုန်မန်းလေးမြကြီးနားမုံရွာမြင်းချံပသိမ်းတဝဲအပါဝင်မြို့ကြီးတွေမှာဒါမကကျေးရွာတွေမှာပါဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြသေးပါအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်ဧပြီ1ရက်ထဲမှာတွေ9ဦးသေဆုံးခဲ့ရတဲ့အတွက် February 1ရက်ကစပြီးအခုချိန်ထိသေဆုံးရသူက543ဦးရှိပြီလို့နိုင်ငံရေးကြံသားများကူညီစောင့်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတိုက်ခိုက်ခံနေရတာနဲ့သတင်းတောက်တွေမီဒီယာသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးအထူးစိုးရိမ်ပူပန်ကြောင်းသတင်းသမားများအကာအကွယ်ပေးဆိုင်ရာကုလသမဂ္ဂမိတ်ဆွေများအဖွဲ့ပူးတွဲတဘာပတိ၃နိုင်ငံဖြစ်တဲ့လစ်တူရေးနီးယားပြင်သစ်နဲ့ဂရိတို့ကအဖွဲ့ဝင်နိုင်ငံအများစုနဲ့အတူဧပြီ1ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာသတင်းသမားတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့လူမှုအဖွဲ့အစည်းအသီးသီးကအဖွဲ့ဝင်တွေပေါ်မှာချိန်ချောက်တာနဲ့တရားလက်လွတ်ဖမ်းဆီးထိန်းသိမ်းနေတာအတွက်လည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းဆန္ဒပြပြည်သူတွေပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေတစ်နှစ်တခြားတိုးလာနေတဲ့အပြင်ဒီဖြစ်ရက်သတင်းတွေရယူဖို့အတွက်ကြိုးစားတဲ့သတင်းသမားတွေအပါအဝင်ဆန္ဒပြပြည်သူတွေအသက်ခံရတာအကြမ်းဖက်ခံရတာနဲ့အဖမ်းဆီးခံရတာတွေဖမ်းမိသူတွေပေါ်မှာနှိမ့်ဆက်မှုတွေအတွက်လွန်စွာထိတ်လန့်တုံ့လောက်အောင်လည်းပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်နဲ့လုံခြုံရေးကောင်စီအလှည့်ကျသဘာပတိတို့ရဲ့ကြေညာချက်တွေထုတ်ပြန်ပြောဆိုထားတဲ့အတိုင်းမြန်မာနိုင်ငံတွင်အဖမ်းဆီးခံရသူအလုံးကိုအ мян ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်အာဏာသိမ်းခဲ့ခြင်းကနေခုချိန်ထိဆိုတည်ဆောက်ရသူအ ਨੇ ဆုံး936ရောက်ရှိနေကြောင်းနဲ့အဖမ်းခံသူ2000ကျော်ထဲမှာပြည်ရင်းပြည်ပသတင်းထောက်တွေပါပါဝင်နေတာဖြစ်ပြီးအဖမ်းခံရသူတွေအပေါ်မှာနှိမ့်ဆက်ညှဉ်းပန်းမှုတွေရှိနေတယ်လို့ ဘယ်ရောက်နေရမှမသိတဲ့ပျောက်ဆုံးမှုတွေပါရှိနေကြောင်းလည်းဖော်ပြထားပါတယ်။နိုင်ငံတွင်ဖြစ်ပျက်နေသမျှကိုသတင်းသမားတွေလွတ်လပ်စွာသတင်းထုတ်ပြန်ခွင့်ရှိရမှာဖြစ်တဲ့အပြင်ပြည်သူအလုံးဟာအချင်းချောက်ခံရမှုမရှိဘဲမိမိဆန္ဒကိုမကြောက်မညွန့်လွတ်လပ်စွာထုတ်ဖော်ခွင့်ရှိရမယ်လို့လည်းပြောပါတယ်။သတင်းသမားများအကာအကွယ်ပေးရေးဆိုင်ရာကုလသမဂ္ဂမိတ်ဆွေများအဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်အတွက်လက်မှတ်ရေးထိုးတဲ့နိုင်ငံတွေထဲမှာအမေရိကန်၊ဗြိတိန်၊ဂျပန်၊ဩစတြေးလျအပြင်မြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံတွင်ဆိုးရတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ပြည်သူအလုံးကိုဒေသရဲနိုင်ငံတွေကအကာအကွယ်ပေးဖို့အတွက်အရှိတောင်အာရှဒေသဆိုင်ရာ UNHCR ကုလသမဂ္ဂရုံးကပန်ကြားလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျရစ်ကကျေတပရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
The UN Human Rights Office for Southeast Asia today called on states in the region to protect all people fleeing violence and persecution.
ဒုက္ခသည်တွေနဲ့ဆယ်ရဆက်တမ်းမှာပါပဲထွက်ပြေးလာတဲ့ဥယျာဉ်ပြောင်းရွှေ့ရသူတွေကိုအတင်းအဓမ္မပြန်ပြီးမပို့ကြဘူး။ဒေသရင်းနိုင်ငံတွေအနေနဲ့အတင်းပြန်ပြီးပို့ဖို့လုပ်မယ်ဆိုရင်အခြေအနေဟာပိုဆိုးဝါးသွားနိုင်ကြောင်းနဲ့မြန်မာနိုင်ငံတွေကထွက်ပြေးလာသူအလုံးကိုခိုးလုံခွင့်ပေးဖို့အကာအကွယ်ပေးဖို့လဲဒေသရင်းနိုင်ငံအလုံးကို UNHCR ကတောင်းဆိုကြောင်းပြောသွားတာပါ။ကရင်ပြည်နယ်အပဝင်ပြည်နယ်တချို့မှာတန်းတန်းလက်နဲ့ဂိုင်းတွင်းနဲ့မြန်မာစစ်တပ်တို့ကြားမကြသေးခင်ကပဲလေကြောင်းတိုက်ခိုက်မှုနဲ့တူပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာအိန္ဒိယနိုင်ငံတွေထဲထွက်ပြေးနေရကြောင်းလည်းပြောပါတယ်။ဒါကြောင့်ဒေသရင်းနိုင်ငံတွေအနေနဲ့ဒီဒုက္ခသည်တွေကိုကျန်းမာရေးဆောင်ရှောက်ပေးဖို့အသက်အန္တရာယ်အကာအကွယ်ပေးဖို့နဲ့တူနိုင်ငံတွင်ဝင်ရောက်ခွင့်နိုင်ငံရေးခေလွန်ခွင့်အပါအဝင်နေဆက်ဒေသတွေမှာသူတို့အတွက်လိုအပ်တာတွေကိုလှုပ်ဆောင်ပေးကြဖို့လဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးရုံးကပန်ကြားလိုက်တာပါ။ဧပြီလ၁ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျသဘာဝပတိဖြစ်လာတဲ့ဗီယက်နမ်နိုင်ငံကမြန်မာနိုင်ငံအတွက်အခုချိန်မှာအကြမ်းဖက်မှုတွေကိုရပ်ဆိုင်းသွားစေဖို့ပထမဦးစားပေးဖြစ်ကြောင်းဧပြီလ၁ရက်သဘာဝပတိတာဝန်ယူတဲ့နေ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။
And number one priority now is stop violence. And to stop violence, we have to make any effort to de-escalate.
အခုချိန်မှာပထမဦးစားပေးနေတဲ့အကြမ်းဖက်မှုတွေရပ်ဆိုင်းဖို့ဖြစ်ပါတယ်။ဒီလိုအကြမ်းဖက်မှုတွေရပ်ဆိုင်းသွားဖို့အတွက်တင်းမာမှုတွေလျော့ပေါင်းအောင်နှစ်ဖက်စလုံးကကြိုးပမ်းမှုလိုသလိုဒီအတွက်နည်းလမ်းမျိုးစုံတုံးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။တင်းမာမှုတွေလျော့သွားရင်အကြမ်းဖက်မှုတွေလည်းလျော့သွားမှာဖြစ်တဲ့အတွက်မတူကွဲပြားတဲ့ဘက်တွေကြားဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အတွက်အခြေအနေတွေကိုဖန်တီးပေးရရောက်မှာဖြစ်တယ်လို့ပြဿနာအတွက်အဖြေရှာနိုင်မှာလည်းဖြစ်တာကြောင့်ဒါကိုပံ့ပိုးထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်တမန်ကြီးဒန်ဒင်ကွေးကပြောတော်တာပါကုလသမဂ္ဂလုံခြုံရေးကောင်စီမှာအလက်ကျသဘာဝပတိတာဝန်ကိုဗီယက်နမ်ကဧပြီလအတွက်တာဝန်ထမ်းဆောင်အောင်မှာဖြစ်ပါတယ်လုံခြုံရေးကောင်စီကမြန်မာရေးဗိုလ်တပ်ခုနဲ့ဆွေးနွေးပွဲပြီးကြတဲ့ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆက်ပြီးဆောင်ရွက်နေကြောင်းနဲ့ကျေတပရိညဓမ္မမဟုတ်တောက်ကြနေမှာမြန်မာနိုင်ငံဆိုင်ရာလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုထုတ်ပြန်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ April 9ရက်နေ့မှာမြန်မာရေးအလွတ်တဘောဆွေးနွေးပွဲကျင်းပဖို့ရှိတယ်လို့လည်းပြောပါတယ်။အလက်ကျဥက္ကဋ္ဌဖြစ်လာတဲ့ဗီယက်နမ်ကမြန်မာနိုင်ငံကအကြမ်းဖက်မှုတွေအထူးသဖြင့်မြန်မာနိုင်ငံကတပ်မတော်နဲ့ကျင်းပချိန်မှာလူအများပြားတေဆုံးရတာအတွက်ရှုံ့ချကြောင်းပြောပါတယ်။ဗီယက်နမ်တမ္မတ်ကြီးရဲ့လုံခြုံရေးကောင်စီအလက်ကျသဘာဝပတိဖြစ်ပထမဆုံးတင်းစားဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာမေးခွန်းတွေကိုအဓိကမေးမြန်းခဲ့ကြတာဖြစ်ပြီးတကယ်လို့မြန်မာစစ်တပ်ပေါ်မှာလုံခြုံရေးကောင်စီကအရေးယူဒဏ်ခတ်မှုတွေချမှတ်မယ်ဆိုရင်ဗီယက်နမ်ကထောက်ခံမှုပေးမပေးသတင်းတောက်တွေရဲ့အမေးကိုတော့မဖြေကြားခဲ့ပါဘူ
း VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ရိုမီတာ24 kHz 12.13 kHz 5.40 kHz 8.13 kHz 5.52 kHz 5.85 နဲ့ kHz 190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။တောင်းကြနေမနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။မြန်မာနိုင်ငံမှာမိုဘိုင်းဒေတာနဲ့အင်တာနက်လိုင်းတွေကိုဧပြီလ2ရက်နေ့ကစလို့ယာယီပိတ်ထားဖို့အာဏာသိမ်းစစ်ကောင်စီကညွှန်ကြားလိုက်ပါတယ်။တောက်ကြနေမနဲ့တနအီကစပြီးမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားဖို့ညွှန်ကြားလိုက်တာပါ။မြန်မာနိုင်ငံကမိုဘိုင်းဖုန်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Ooredoo ကတော့သူ့ဝန်ဆောင်မှုကိုသုံးစွဲနေသူတွေထံဧပြီလ2ရက်နေ့ကစာရေးသားအကြောင်းကြားရမှာတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနနေပြည်တော်က Ooredoo စီညွှန်ကြားချက်တစ်စောင်ပေးပို့ခဲ့ကြောင်းအဲ့ဒီစာထဲမှာဧပြီ2ရက်နေ့မနက်စောတနင်္ဂနွေကနေမနက်9နာရီအထိအင်တာနက်လိုင်းအလုံးကိုဖြတ်တောက်ထားဖို့နဲ့ အထူးသဖြင့် mobile phone internet တွေကိုနောက်ထပ်ညွှန်ကြားချက်မပေးမချင်းယာယီဖြတ်တောက်ထားဖို့ညွှန်ကြားထားကြောင်းဖော်ပြပါရယ်အခုလို internet line ဖြတ်တောက်မဲ့အထင်းမှာကေဘယ်ကြိုးနဲ့အိမ်တွေကိုဆက်သွယ်ထားတဲ့ internet line တချို့တော့သုံးဆွဲခွင့်ဆက်ရှိနေအောင်မှာဖြစ်တယ်လို့ရန်ကုန်မြို့ကန် internet သုံးဆွဲသူတူကပြောပါရယ်
ဟုတ် mobile internet တွေကတော့ဒီ WhatsApp တိုင်းနေလောက်ကြီးကဖြတ်တောက်ပြီးသွားပြီเนาะအဲ့မှာမှသူတို့ကဒေယာကြီးကျန်ခဲ့လဲဆိုဒီ broadband ကြီးကျန်နေတယ် wireless broadband ကြီးကျန်နေတော့ fiber internet line ကြီးကျန်နေပေါ့မဖြတ်တဲ့ချိန်မှာအခုကျတော့ဟို Telenor ရဲ့ Orange ရဲ့เนาะ wireless broadband ကြီးသူတို့ကဒီနေ့ညမှာဆက်ဖြတ်တယ်ပေါ့เนาะဆက်ဖြတ်တော့ကျန်နေတဲ့ line ကတော့ဒီ June နဲ့ဒီ fiber internet line တိုင်းနေကျန်နေတယ်အချက်တဲ့ line ကြီးအတွက်လည်းသူကဘယ်တော့မှပြန်ဖွင့်မယ်ဆိုတာကိုဒီကန့်သတ်မရှိပိတ်တယ်လို့ပဲကြေညာတာရည်ရချက်ကတော့သူတို့ပဲဒီမှာပေါ့နော်ဒါပေမဲ့လည်းဒီသတင်းစစ်မှုကြီးရပ်တန့်သွားအောင်စိတ်ကြွရမှာသူတို့လုပ်ချင်တာလုပ်လို့ရအောင်သတင်းအမှောင်ချခြင်းနဲ့ရည်ရချက်တွေလည်းပါမယ်လို့ထင်ပါတယ
်မြန်မာနိုင်ငံမှာသတ်မှတ်ပြဋ္ဌာန်းထားတဲ့ဆက်သွယ်ရေးဥပဒေတွေအတိုင်းလိုက်နာဆောင်ရွက်ရတဲ့အတွက်စားသုံးသူတွေအတွက်အဆင်မပြေဖြစ်သွားရတာကိုစိတ်မကောင်းဖြစ်ရကြောင်းအိုရီဒူမိုဘိုင်းဖုန်းကုမ္ပဏီကရေးတဲ့စာမှာဖော်ပြထားပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ပထမဦးဆုံးဝန်ကြီးအစည်းအဝေးကိုဂျာတာပရီးနေမှာခေါ်ယူလိုက်ပြီးဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အအုံစီမံကိန်းအကြောင်းအမေရိကန်လူထုကိုဥဆောင်ရှင်းပြပေးဖို့ဝန်ကြီး5ဦးကိုညွှန်ကြားလိုက်ပါတယ်ဒါ့အပြင်အမေရိကန်ပြည်ထောင်စုရဲ့ယိုယင်းနေတဲ့လန်ဒရာတွေပြည်ပြင်ဖို့နဲ့ broadband internet ဆက်သွယ်ရေးအဆင့်တိုးမြှင့်ရေးစီမံကိန်းကြီးကိုချပြလိုက်ပြီးဒီလုပ်ငန်းအတွက်ပစ္စည်းဝယ်ယူရေးနဲ့အမေရိကန်တွေအတွက်အလို့အကန့်အခွင့်အလမ်းပုံမတိုးမြင့်ဖို့ငွေကြေးဘယ်လိုသုံးစွဲရမလဲဆိုတဲ့နည်းလမ်းတွေကိုစဉ်းစားသေးကြအောင်လုပ်ဖို့သက်ဆိုင်ရာအကြီးအကဲတွေကိုညွှန်ကြားလိုက်တာပါအမေရိကန်လွှတ်တော်အမတ်တွေကတော့သူတို့ရဲ့ပြည်နယ်တွေနဲ့လူမှုအတိုင်းဝိုင်းအတွက်အခြေခံအဆောက်အုံတည်ဆောက်မဲ့ကိစ္စတွေကိုကြေကြေပြန့်ပြန့်ထောက်ခံကြပေမဲ့ထိပ်တန်း Republican အမတ်တွေကတော့သမ္မတဘိုင်ဒန်ဟာဒီစီမံကိန်းတွေအတွက်စီဝိုင်းလုပ်ငန်းတွေစီကအခွန်တိုးကောက်ဖို့လှုပ်ဆောင်နေခြင်းဖြစ်တဲ့ဆိုပြီးဝေဖန်တိုက်ခိုက်နေကြပါတယ်။ဒါကြောင့်စားသုံးဝင်စင်းလုံးတွေမြင့်တက်လာနိုင်မယ်လို့လည်းပြောဆိုနေကြပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာသတင်းသမားတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေကိုတာလီဘန်တွေကတမင်ပစ်မှတ်ထားတာချင်းချောက်တာတပ်ဖြတ်တာတွေလုပ်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဂျာတာပရီးနေမှာထုတ်ပြန်တဲ့အစည်းအဝေးခန်းစာအသစ်တစ်စောင်မှာဖော်ပြထားသလို VOA ရဲ့သုတေသနပြုချက်တွေအရလည်းသိရပါတယ်။တာလီဘန်စစ်သွေးကြွတံမှုတွေဟာသူတို့ဩဇာလွှမ်းမိုးတဲ့ဒေသတွေမှာသူတို့ရဲ့လုပ်ရက်အတည်နဲ့ပတ်သက်ပြီးမီဒီယာတွေကရေးသားဖော်ပြမှုကိုထိန်းချုပ်နိုင်ဖို့အတွက်တိုက်ရိုက်ချင်းချောက်မှုအကြမ်းဖက်မှုတွေကိုအသုံးပြုနေတာဖြစ်ပါတယ်တာလီဘန်တွေဟာသတင်းသမားတွေရဲ့အလို့အကန့်မိသားစုလှုပ်ရှားသွားလာမှုတွေကိုထဲထဲဝင်ရှာဖွေထားပြီးသတင်းသမားတွေအနေနဲ့ကိုယ်ပိုင်တီးဖြတ်မှုလုပ်ဖို့ဒီအလို့ကိုရပ်ဆိုင်းဖို့ဒါမှမဟုတ်ရင်လဲဆိုးရွားတဲ့အကျိုးဆက်တွေနဲ့တုံ့တွေးရလိမ့်မယ်လို့ချင်းချောက်ပြောဆိုတဲ့အကြောင်းHRW လူအခွင့်ရေးဆောင်ကြီးအဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။တာလီဘန်ပြောခွင့်ရကတော့ဒီအချက်ကိုညှင်းဆိုလိုက်ပြီးဒါဟာအခြေမြင့်မရှိဘဲအာဖဂန်အစိုးရထောက်လှမ်းရေးတွေရဲ့ပြောဆိုမှုအပေါ်အခြေခံထားတာသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
။တောက်ချော်နေမနဲ့ထိတိုင်အောင်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညင်ဝင်းအောင်ကပြောပြပေးခဲ့တာပါ။ခုကစားလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတိုက်ရိုက်တင်ဆက်သွားပါမယ်။ဒေါ်စန်းစုကြည်ကိုနေပြည်တော်မှာအမှု၄မှု၊ရန်ကုန်မှာအမှု၃မှု၊ပေါင်း၅မှုနဲ့တရားစွဲဆိုရတယ်လို့ဒေါ်စန်းစုကြည်ရဲ့ရှင်းနေဦးခင်မောင်စောကပြောဆိုလိုက်ပါရတယ်။တဘာဝ BNR စီမံခန့်မှန်းမှုဥပဒေ၊ပို့ကုန်သွင်းကုန်ဥပဒေ၊ဆက်သွယ်ရေးဥပဒေ၊နိုင်ငံတော်လှုပ်ဝှက်ချက်ပေါက်ပြတ်မှုဥပဒေတွေနဲ့ဒေါ်စန်းစုကြည်ကိုတရားစွဲဆိုထားပြီးတရားခွင်အတွင်းရုပ်တံဆက်သွယ်မှုအရာနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒေါ်စန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေဦးခင်မောင်စောကို VOA မြန်မာပိုင်းကမဆုပုံကဆက်သွယ်မေးမြန်းလာပါတယ
်။ဒီတရားရုံးထုတ်မှာဒေါန်ဆန်းစုကြည်အပါဝင်ပေါ့နော်ဝင်ကြီးတွေနဲ့နောက်ခုနဒီမစ္စတာဆောင်တန်းနာတို့ကိုလည်းအမှုမှာတရားစွဲဆိုတယ်လို့သိရပါတယ်ဆရာ။နောက်ဆုံးအခြေအနေသိချင်ပါတယ
်။ဟုတ်ကဲ့အဲ့ဒါကဒီလိုဗျ25ရင်းနေကရန်ကုန်အရှိတ်ပိုင်းဒီခိုင်လိုင်တရားရုံးမှာတင်လာဗျ။ဟုတ်ပါ။ပုံမှာ3ခန်းနေပါ။ရိုက်ကြသတင်းဌာနကသတင်းတော့ကိုဝါလုံးလို့လို့ပဲအတူတူပဲပုံမှာ25ရင်းနေကဟိုရုံးကိုတင်လိုက်တာ။နောက်ပြီးတော့ဖက်ချင်းနေအဲ့ဒီအတွက်ကိုကျွန်တော်နဲ့ဒေါ်စမ်းမာလာမျိုးဦးကြည်ဝဲငါရန်ကုန်လူငယ်ရှင်းနေနှစ်ယောက်အဲသူကနေပြီးတော့ရှင်းနေအဖြစ်ဆောင်ရွက်ခွင့်ရဖို့အတွက်ကျွန်တော်တို့ကိုကိုယ်စားလှယ်တော့ကြရဲကတစ်ဆင့်ပြီးထားပါတယ်ဗျအဲ့တော့ကျွန်တော်တို့ကလည်းပဲကျွန်တော်လိုက်ပြီးတော့ဆောင်ရွက်ဖို့အချင်းချင်းညီနိုင်တာကဟိုက16ခွန်လောက်ကလေးညီနိုင်တာဗျာနော်အဲ28 29လောက်မှာကျွန်တော်တို့ရဲကိုရန်ကုန်ရှင်းနေ လူကြီးနှစ်ယောက်ကပါဝါတွေကာယကံရှင်တွေလက်မှတ်ထိုးဖို့ပေါ့ဗျာပါဝါတွေပေးတယ်လို့ပြောပါတယ်
အဲ့တော့ဆရာနောက်ဆုံးအချိန်လေးအရပါတော့ဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့အမှုပေါင်းကဘယ်လောက်လောက်များရှိနေပါပြီလဲရှင
်အခုတော့၅ခုပေါ့နေပြည်တော်မှာ၄ခုရန်ကုန်မှာ၁ခုပေါ့နေပြည်တော်၄ခုကတော့တဘောအဘေးရန်ကြီးစီမံခန့်ခွဲရေးဥပဒေပုံမှန်25နောက်တစ်ခါပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှိတယ်နောက်ဆက်သွယ်ရေးဥပဒေပုံမှန်60ခုနောက်တစ်ခါရာဇသက်ကြီးပုံမှန်905ခါခွဲရေးပေါ့အဲ့ဒါကကောင်းလာပြီလေပြီးတော့မှာလေအရင်အရှိပိုင်းခေတ္တတရားရုံးမှာကတော့ official secret act နော်အစိုးရရှိဝတ်ချက်များအဲ့ဒီပုံမှာ3-1ခန့
်ဒီတရားရုံးစစ်ဆေးမှုအခြေအနေကရောဒီအဓိကဘာတွေများစစ်ဆေးပါလဲဆရာဟုတ
်ဒေါက်တာဆန်းကြီးရဲ့တောင်းဆိုချက်အရာဒီ video conference ရုပ်ပြီးတော့သူကိုယ်စားလှယ်စားယူထားတဲ့ domain name ဆိုတဲ့ဆွေးနွေးတာပါလေအဲ့ဒီမှာ domain name ဆိုကိုဒီကပ်ပြီးတော့ AR ဖြည့်ဖို့တောင်းဆန်းစစ်ကြီးอ่ะဒေါ်ဒေါ်မင်းမင်းစိုးကငကူလေးကရှိနေရှိတဲ့အကြောင်းပြောပြီးတော့ကျွန်တော်တို့ကိုထည့်တာပါဗျာဒီကနေ့ကတော့အမှုတော်ဗီဒီယိုကွန်ဖရင့်ရှင်းနဲ့လုပ်တာပါဒေါ်မင်းမင်းစိုးတယောက်ထည့်သွားရပါတယ်ကျွန်တော်တို့ဝင်ဝင်မပေးသေးပါဘူးရေရ
ဟုတ်ကဲ့
အဲ့တော့တရားပီကြီးနဲ့ဒေါ်မင်းစိုးနဲ့ပြောဆိုပြီးတော့ရာရုံရှိမှာဒေါ်ဆန်းစစ်ကြီးဗီဒီယိုကွန်ဖရင့်ရှင်းနဲ့ရှိနေ6ရောက်ကိုလက်ခံတဲ့အကြောင်းကျွန်မမင်းစွာလေးပြီးတော့မှတ်တမ်းတင်ဖို့ရအောင်လုပ်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့ဒါအပြင်ဒေါ်မင်းမင်းစွာနောက်ထပ်ရှိနေတဲ့ရောက်ထပ်သူရောရှိနေရှိရပေါ့အဲ့ဒီရှိရလုံးကိုတော့အားကြီးကြီးလက်ခံတယ်လို့ပြောပါတယ
်ဟုတ်ကဲ့ဆရာအဲ့တော့တရားရုံးမှာကတော့ဒီ video conferencing လုပ်တာကတော့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုသူ့ဘက်ကနေလိုက်ပါဆောင်ရွက်မဲ့ရှေ့နေတွေကိုစီးရင်လုပ်တာပဲပေါ့နော်ဆရာဒီကြားနာတဲ့အစ်င့်တော့မဟုတ်သေးဘူး
ဒီကိုတင်ပြတာပေါ့နော်ကြားနာတာမဟုတ်သေးဘူးအခုကတော့ trial ပဲစာရီရောရာကျန်းသာရေးဆရာကျွန်တော်နိုင်ငံမှာတော့ theory ဆိုတာကဟိုတက်ပြီးစစ်ဆေးတာတေလူနဲ့ဒီလူတွေကတက်ပြီးစစ်ဆေးစာပေါ့နော်
ဟုတ်ကဲ့ဆရာ
အခုကတော့ trial နဲ့စာနေပြီပေါ့ trial မှာ trial မှာကြတော့အဲ့ဒီ issue တွေကဘာတွေရှိနေလဲဆိုတာရှင်းနေကိစ္စတွေရှိနေတယ်နောက်တစ်ခါနှစ်ဖက်ရှိနေတဲ့တရားရုံးနဲ့ CMB လို့ခေါ်တာပေါ့နော် case management program ဘယ်လိုရှင်းလဲဟိုပေါ့အမှုကဧဝစာဘယ်လိုရှင်းတယ်ရက်ဘယ်လောက်လောက်ကြာမယ်ဆိုတာမျိုးအကျဉ်းချင်းတက်မှတ်တာပေါ့
ဟုတ်ကဲ့
အဲ့ဒါပြီးတော့မှ hearing လာမှာပါ
ဟုတ်ကဲ့ hearing ကကြားနာတာကဆရာဘယ်ရက်လောက်မှစမယ်လို့သိရပါလဲရှင
်အဲအဲ့ဒါတော့မသိသေးဘူး CMB လုပ်တဲ့အခါကျမှ hearing ဘယ်တော့စမယ်ဆိုတာသိ
ဧပြီလ12ရက်နေ့မှာကြားနာမယ်လို့လည်းသတင်းတွေထွက်ပါတယ်ဆရာအဲ့ဒါတော့အဲ့ဒီဟာကရောဘာအတွက် date ပါလဲဆရာ
ဧပြီလ12ရက်နေ့မှာကြားနာမယ်ဆိုတာ hearing တော့ဟိုဟာဖြစ်ဖို့နည်းနည်းခဲရမှာလေ
ဟုတ်ကဲ့ရှင
်အဲဆိုတော့ဟိုအမှုတွေကသိရှိနေ instruction ပေးတာပေါ့အဲ့ဒီအတွက်ကိုဒီဘက်ကလည်းတော့ခါလာပါရုံကိုဒီချိန်မှာလေ
ဆရာဦးခင်မောင်ဆိုနောက်ဆုံးအနေနဲ့ပါဒေါန်ဆန်းစုကြည်ကိုဒီနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်မှုနဲ့ဒီဝန်ကြီးတွေတဲ့ရောနောက်ဒီသူ့ရဲ့စီးပွားရေးအကြံပေးနေရောလုပ်တဲ့ဟာကတော့ဒီရန်ကုန်တိုင်းမှာစပြီးဆွဲဆိုတဲ့ဟာပေါ့နော်ဆရာ
ဟုတ်ပါတယ်ဗျဟုတ်ပါတယ်
ဟုတ်ကဲ့
ပြည်ကြတာကတော့ရှင်းထန်တော့ပါတယ်ဒေါန်ဆန်းစုကြည်ရဲ့ရှင်းထန်တာရယ်တနေ့ပြောကတော့ဝန်ကြီးအဖြစ်နေလို့ပြောတယ
်ဟုတ်ကဲ့
ဟိုပါပေါ့နော်တိုင်းဒေသကြီးဝန်ကြီးတွေလည်းပေါ့
ဟုတ်ပါတယ်နော်ဆရာတို့ရောနောက်တစ်ပတ်နောက်တစ်ခေါက်ရုံချင်းကဘယ်တော့လောက်ညာပြန်ပြီးချိန်းဆိုတာရှိပါ
တယ်ဟုတ်ကဲ့နော်ဆရာမတိုင်ရင်မကြရင်တည့်ရ
ဆရာဦးခင်မောင်ဆိုကျေးဇူးအများကြီးတင်ပါတယ်ဆရာဟုတ်ခုလိုရှင်းရှင်းလေးလေးဖြေပေးတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
မက်ဆီမွန်ကဆက်သွယ်မေးမြန်းခဲ့တာပါသောတာရှင်နေအခုကြားနေရတာကတော့ VOA American Land ဖြစ်ပါတယ်အခုဆက်လက်ပြီးကချင်ပြည်နယ်ကသတင်းပုဒ်ကိုတင်ပြပေးကြပါမယ်မြန်မာစစ်တပ်နဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့ဝင်တွေကြားစစ်ရေးတင်းမာစေကချင်ပြည်နယ်အန်ဂျန်မြို့မှာစစ်ပေးဆောင်ဒုက္ခသည်400ကျော်ဟာရေးပေါ်စားနပ်ရိက္ခာတွေလိုအပ်နေပါတယ်မတ်လလေပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဘွန်ဂျာရန်ယာယီစစ်ဆောင်စခန်းကိုတိမ်းရှောင်နေခဲ့တဲ့စစ်ဆောင်တွေဟာပို့ပြီးတော့ခက်ခဲရှိနေတာပါ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကပြောပြပေးမှာပ
ါကချင်လူမျိုးရေးသမတော် KNY နဲ့မြန်မာစစ်တပ်တို့ကြားမလ15ရက်နေ့ကဂွေထောင်စခန်းတိမ်းတိုက်ပွဲပြီးအင်ဂျန်ယံမြို့နယ်ကဂွေထောင်တံပေါင်ယံပစီဇွတ်နဲ့စနီတူယံကျေးရွာသားတွေဟာမြကြီးနားမြို့က Trinity ပြည်တွင်းဒုက္ခတဲ့စခန်းနဲ့အင်ဂျန်ယံမြို့နယ်ကဘွန်ရန်ယံစခန်းတွေဘက်ကိုတိမ်းချောင်ရောက်ရှိနေကြတာပါသူတို့ရောက်နေတာနှစ်ပတ်ကျော်လာတဲ့အတွက်စားတော့ရေးမှာခက်ခဲရှိလာတယ်လို့မြကြီးနားမြို့စစ်ဘေးဒုက္ခတဲ့စခန်းတာဝန်ခံတိုက်ခတ်တော်ရစီယာဦးတီလခေါင်ကအခုလိုပြောပါတယ်
အောက်ဘက်ပြေးလာတဲ့လူတွေကကျွန်တော်တို့စစ်ဆောင်စခန်းမှာရောက်နေတယ်အဲဆရာကျော်လည်းကျွန်တော်တို့ GDIDD ကတ်ပါလေကံပုံလာတဲ့ခါတော့လုတ်သားပြတာအဆောင်မှာတခါလည်းနေရပါတော့နော်ဒါမဲ့စားတော့ရေးတော့နည်းနည်းလေးအဖြစ်အခဲရှိတာပေါ့
ဘုံရယံမှာရောက်နေတာဘုံရယံကျတော့ဟိုကအဖက်တက်တက်သွားကြတာအဲဘုံရယံမဲ့ကျတော့အင်ချီနေရာနီးပါးရှိလို့ပြောတယ်သူကတော့မိရကျော်လောက်ရှိနေတယ်အဲသူတို့တော့စာဝိမေရေးတော့တော်တော်ထက်နေတယ်လို့ပြောတယ်အဲနေရာထိုင်ခင်းအဆောက်ပေါ့နော်နေရာအဆောက်အခက်အခဲဖြစ်နေတယ်အဲအရာကျင်တာဟုတ်အဆောက်အဆောက်ပေါ့ဘုံရယံတိရပတ်မှာဒီနေ့စပါးဆိုင်ခင်းတွေကိုကြွက်တွေကဖြက်စီးတာကြောင့်စန္ဒရိခာအခက်အခဲဖြစ်န
Shamu Dua, Chaba, you need to tell me Yao. A little Doka Yang in there, Chema, who, Kumia, Yamba, I just champion Yama, Kataro, Ted, a Chema, who be Nakato Katitarabo.
Dodwin Shamu, they was in a Pidru, Sakara, Pirin, Toga, Desaganima, Sana Rikapi, Siwa Tons of Pisidule, Luan is Elu Tuga Piovare. In Giants, they reckon the Chugaro, Lashi Tolin Colon, the Sibi, Toga, Dedo, a Lucani B, Sana Rika, Pusanai on Susan Nijavare, Punayan Sakanha, Kian E. Tencho Yadira Machine, Dedo, Kian E. Begale, Sasha Nine Delu, the reckon Luga, Kamambare.
A coake, I or Tinto, Name, Tima Pine, Tinjaro, Kia, or Maduru, Piu, Su, Shabu, Luke, or the Shimetinus.
ကချင်ပြည်နယ်မှာ2019ခုနှစ်ကစတင်ပြီးတမရော်နဲ့ကချင်လူမျိုးရေးတမရော်ကရင်ရီတို့တကြောပြန်တိုက်ပွဲတွေကြောင့်မြို့နယ်တည်တည်ကပြည်သူတွေနေဆိုင်ရာဒေသဘက်ကိုထွက်ပြေးတိမ်းရှောင်လာကြပြီးစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေကြရတာပါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမျိုးUNOCHA
ခုဆက်လက်ပြီးတော့ကချင်ပြည်နယ်ကလာတဲ့နောက်ထပ်သတင်းပေးဖို့ချက်တစ်ခုကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ကာမိုင်းမြို့နယ်လီဒိုလမ်းမကြီးမှာဒီကနေ့တိုက်ခိုက်မှု2နေရာဖြစ်ပွားခဲ့ပါတယ်။တနေရာကတော့ကာမိုင်းမြို့နယ်မိုးကောင်းမြို့နယ်အဆက်မှာတမရော်နယ် KIA、ကချင်လူမျိုးရေးတပ်ဖက်ကတိုက်ခိုက်တာရှိသလိုတမရော်ဘက်ကနေ
ကျွန်မခကြီးရွာနဲ့ဒီဟိုမရန်တဖုန်ကြီးရွာကြားမှာဖြစ်တယ်ဟိုသာဝတိုင်းနားမှာအဲအချင်းတွေကအဖို့တိုက်ပွဲဖြစ်တဲ့နေရာကရွာသူရွာသားတွေအိမ်မော်ခြံတို့အဲဆက်ပြေးခြံတို့လုပ်သားတာရှိတယ်ဒါမဲ့တူတူလည်းဘယ်သူမှမရှိကြဘူးတဲ့အဲဆက်ပြေးတော့တာပေါ့သူကဒီတိုက်ပွဲဖြစ်လာမှာသူရင်တို့တခါတည်းဆက်ပြေးသွားတဲ့အချိန်မှာဖြစ်ကြလို့ပြောတာဒီနာကနေဒီတနိုင်းကိုတက်တက်ကဖကန့်ကိုတက်တက
ကျွန်တော်ကြီးကြော်ကြော်လောက်ကြာမြင့်ခဲ့ပြီးတော့လမ်းပိတ်ဆို့ထားတာကြောင့်တွားရောက်ကြည့်ရှုနိုင်တာမရှိကြောင်းနဲ့အထီးခိုက်လည်းမသိရသေးကြောင်းဆက်ပြီးပြောပြပါရစေ။ဒီကနေ့မနက်စောပိုင်းကလည်းလီတို့လမ်းမပေါ်မှာရှိတဲ့ရှက်တူဇုပ်ကျေးရွာနီကယူဇနာကုမ္ပဏီပိုင်အစအဦးတချို့ကိုကရင်ဘက်ကမီးရှို့ခဲ့တယ်လို့အခင်းဖြစ်ပွားရနေရာနီးမှာရှိတယ်ဒေသခံတူကပြောပြပါရစေ။ယူဇနာကဝေးခဲ့က
ကျွန်တော်ကအဟိုဝန်ကြီးမှာဖြစ်ပြီးတော့သူတို့ကခမန့်ချဲတော့၃ရက်ခွဲအဲ၄နိုင်တော့တန်တော့ပြီဗျာကချင်ပြည်နယ်ကဒေသရင်းသတင်းမီဒီယာတွေမှာတော့ယူဇနာကုမ္ပဏီရဲ့ဗဟိုဘူဒိုဇာစတဲ့ဆက်ရန်နေရာတွေနဲ့ပလောပြည်နယ်ဆက်ယုံမီးလောင်ပျက်စီးကြောင်းရေးသားဖော်ပြထားပေမဲ့ ပြောရေးကိုပြောပြတဲ့ဒေသခံတွေဘက်ကတော့မီးလောင်နေတဲ့အဆောက်အဦနှစ်ခုကိုသာတွေ့ခဲ့ရကြောင်းပြောပြပါတယ်။ဟိုကောက်ကြံဝန်းဒေသမှာယူဇနာကုမ္ပဏီကပလောပြည်နယ်စိုက်ပျိုးရေးစီမံကိန်းကိုအကောင့်ထဲပေါ်ဆောင်ရွက်ရမှာဒေသခံတွေရဲ့မြေယာတွေအသိမ်းခံခဲ့ရတယ်ဆိုပြီးကုမ္ပဏီနဲ့ဒေသခံပြည်သူကြားမှာမြေယာအငင်းပွားမှုတွေဖြစ်ပွားနေခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့ဖြစ်ပွားတဲ့တိ ကာမိုင်းမြို့နယ်ကွယ်လဝါနဲ့ဒွန်ဘန်ရွာကြားမှာမတ်လ30ရက်နေ့အင်္ဂါနေ့ကလည်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။မတ်လ31ရက်နေ့ကတော့ကချင်ပြည်နယ်တွင်ရွှေကူမြို့နယ်ကရဲစခန်းပူတာအောင်မြို့နယ်ကတပ်စခန်းနောက်မိုးညင်းမြို့နယ်ကစစ်ရင်နှန်းဆရာတွေကို KIA ကချင်လူမျိုးရေးတပ်ဖက်ကတိုက်ခိုက်ခဲ့ပါတယ်။ညနေပိုင်းမှာတော့ KIA တပ်မဟာ8ရဲ့ဌာနချုပ်ကို တမရော့ဘက်ကလေးနဲ့ပြန်တိုက်ခိုက်ခဲ့တာရှိခဲ့ကြောင်းဒေသခံတွေကပြောဆိုသလိုဒေသရင်းသတင်းမီဒီယာတွေမှာလည်းဖော်ပြပါတယ်ဒီသတင်းတွေနဲ့ပတ်သက်ပြီးတမရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးဒီလ9ရက်နေ့ကလည်းရှက်ဒူဇွတ်ကျေးရွာနီးမှာပြည်သူစစ်စခန်းကိုကရင်ဘက်ကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်လက်ရှိကချင်ပြည်နယ်တွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကတော့တမရော့ကနေအပြစ ဲ့ဆေးရဲလှုပ်ရှားမှုတွေကိုဒီလဧပြီလ၁ရက်နေ့ကနေ30ရက်အနေအထိရက်ဆိုင်ထားမှာဖြစ်ကြောင်းကိုလည်းတက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင
်။မဆုမြောင်ကပြောပြပေးသွားတာပါ။ကရင်ပြည်နယ်ဖားပုံမြို့နယ်ထဲမှာတော့မြန်မာစစ်တပ်တွေကဧပြီလ၁ရက်ည10နာရီကျော်တဲ့အထိမြို့ပေါ်ကအိမ်တွေကိုလက်နက်တွေနဲ့လိုက်လံတိုက်ခတ်နေတာကြောင့်အိမ်တွေထဲမှာမနေရကြတော့ဘဲဘေးလွတ်ရာကိုထွက်ပြေးနေရတယ်ဆိုပြီးတော့မြို့ကန်တွေကဆိုပါတယ်။ VOA မြောင်ပိုင်းသတင်းတောင်မတ်အေးအေးမာကပြောပြပေးမှာပါ။
ဒီအကြိုရေးကောင်စီကဧပြီလ၁ရက်နေ့ကစလို့တလတာအပြစ်ခတ်ရစဲကြောင်ကြီးညာထားပေမဲ့မြို့ပေါ်တွေမှာတော့ပြစ်ခတ်တပ်ဖြတ်မှုတွေကရှိနေတာပါမုံရွာမန္တလေးပါဝင်မြို့တွေမှာငင်းညံ့စွာဆန္ဒပြနေတဲ့လူထုတွေကိုပြစ်ခတ်မှုတွေဆက်ရှိနေပြီးတေဆုံးသူတွေဒဏ်ရာရသူတွေလည်းရှိနေပါတယ်ကရင်ပြည်နယ်ဖားပုံခရိုင်ဖားပုံမြို့ပေါ်မှာတော့ဧပြီလ၁ရက်နေ့ည10နာရီကျော်တဲ့အချိန်ထိပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးနေရတယ်ဆိုပြီးဖားပုံမြို့ကတူကပြောပြပါတယ
်။ဒီမိုးချောကနေစားဖြစ်တာဒီဖြတ်ဖုံးဖြတ်အကုန်ဖြတ်တာလေ။အဲ6နာရီလောက်နေစားဖြစ်တာ။လက်နက်ကြီးလက်နက်ကြီးပါလေနေတဲ့ဒါပေမဲ့အဲ့ဟိုလက်နက်ခီးကြီးပြစ်တာများ။သူတို့ KN ကလုံးဝပြစ်တာမဟုတ်ဘူးသူတို့ကစီတန်းပြစ်နေတာဟုတ်လား။အဆူကြီးရယ်ကလောဆဲအမှပြီးတော့ဒီမြို့ထဲမှာလည်းနိုင်ပြစ်နေတာပေါ့။ဆွေးမျိုးက KN ကဝင်ပြစ်နေတော့ကလုံးကြီးပြချကုန်ပါလေဆိုတော့အဲ့မှာတောက်လျှောက်ဖြစ်တဲ့တောက်လျှောက်မှာတို့ရည်ရပြင်းနေတာကိုကလုံးဝလာမပြေဘူးစီတူလူသားလည်းဆန္ဒပြတာလို့ပြောလို့တစ်ချက်ခေါင်းလာမထောင်ရဲဘူးသူကအခုက KNU ကလုံးဝမပြစ်ပဲစောင့်ကြည့်တယ်ဆင်းမယ်ဘဘို့ဆိုတော့ KNU အရင်ကဆိုချင်အဲ့လိုမဟုတ်ဝင်ပြစ်တယ်လေအခုပြည့်ရှိနေတယ်ပြည်သူလူထုပဲနာမှာဆိုတော့လေဟောလုံးဝအဲ့ဒီမှာမနေရဲအဲ့ဒီချောင်းကမီးလေးမှာသူကအဲ့ဒီမှာပုံနေတာ
ဖပုံခရိုင်အတွင်းမှာမြန်မာစစ်တပ်နဲ့ KNU တို့ဟာမကြာခဏတိုက်ပွဲတွေဖြစ်နေပြီး KNU ထိန်းချုပ်ရာဒေသတွေဖြစ်တဲ့ခြေရွာတွေကလည်းအာဏာမသိရင်အချိန်ကလေးကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါပြီးခဲ့တဲ့မတ်လ29ရက်နေ့ကတော့တီးမှုထာမြန်မာစစ်စခန်းကို KNU ကသိမ်းပိုက်လိုက်ပြီးတဲ့နောက်ကရင်ခြေရွာတွေကိုလေယာဉ်တွေနဲ့ပါဘုံးကျဲတက်ခတ်ခဲ့တာကြောင့်အရက်သားအိမ်တွေမိလောင်ပြီးဒေသခံရွာသားတွေသေဆုံးတာပြင်းထန်တဲ့ဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်ကြည်ရွာသားတပေါင်းလောက်ဟာလည်းပြည်တွင်းအိုးအိမ်မဲ့ဒုက္ခတွေအဖြစ်အခုချိန်ထိတောတောင်တွေထဲမှာပဲနေထိုင်နေရဆဲဖြစ်ပါတယ်။တဆက်ထဲမှာပဲဖားပုံမြို့ပေါ်ကလူနေအိမ်တွေကိုလည်းညဘက်တွေမှာပြစ်ခတ်မှုတွေလှုပ်လာတဲ့အတွက်မြို့ကန်လူထုတွေဟာအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရပါတယ်ရှင
်။သတင်းပေးပို့ချက်တွေကဒီလောက်ပါပဲခင်ဗျာ။အခုတော့တောကြာနေထုတ်လင်းနေကြအပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုကြားကြရမှာဖြစ်ပါတယ်။နိုင်မာလာရွေးကောက်ပွဲကိုချီးကျူးဂုဏ်ပြုခဲ့တဲ့တရုတ်အစိုးရဟာမြန်မာပြည်မှာဆက်အာဏာသိမ်းတာကိုမထောက်ခံပေမဲ့မကန့်ကွက်ပါဘူး။တရုတ်ရင်ဆိုင်နေရတဲ့အချက်တွေကိုဦးအောင်ခင်ကတုံ့သက်ပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါဗျာ
။လိုင်းတရားဆက်မှုဇုံကတရုတ်အထည်ချုပ်စိတ်ဟုံချုပ်မတ်လ14ရက်နေ့ကမီးရှို့ခံရလို့ထိတ်လန့်သွားတဲ့တရုတ်တန်ယုံဟာကျူးလွန်သူတွေကိုအရေးယူပေးဖို့တောင်းဆိုပါတယ်စစ်ကောင်စီကလည်းလိုင်းတရားရွှေပြည်သာတောင်တကုံမြောက်တကုံမြောက်ဥကလာနဲ့တကုံစိတ်ခန်းစားတဲ့မြို့နယ်6နေမှာစစ်အုပ်ချုပ်ရေးကြီးညာပြီးတုတ်ပြန်ပါလေတရုတ်ဟာຫນွေဦးတော်လိုင်းရင်းနဲ့ထိတွေ့လာပါတယ်လူမှုဆန္ဒပြပွဲရောလူမှုခွန်ရက်ကတိုက်ခိုက်တာကိုရောရင်ဆိုင်နေရတဲ့တရုတ်တန်ယုံဟာတရုတ်အကျိုးစီးပွားထိခိုက်နေတာမှာကိုစိုးရိမ်ပူပန်လာပါတယ်စီအနာသိန်းတာကိုသဘောထားကွဲလွဲမှုဖြစ်တယ်လို့ဖေဖော်ဝါရီလ1ရက်နေ့ကပြောဆိုခဲ့တဲ့တရုတ်ကဆန္ဒပြပွဲနဲ့လူသားပွဲတွေကိုလက်ပိုက်ကြည့်နေလို့မရတော့မှသိလာပုံရပါတယ်မြန်မာပြည်မှာနိုင်ငံရေးမတည်ငြိမ်ရင်တရုတ်အကျိုးစီးပွားနစ်နာဆုံးရှုံးစရာအလွန်များပါတယ် NLD အစိုးရနဲ့သဘောတူထားတဲ့စီးပွားရေးစီမံကိန်းတွေကိုဆက်လက်အကောင်အထည်ဖော်နိုင်မှာမလားလို့တောင်းတန်လျာဖြစ်လာနိုင်ပါတယ်တရုတ်အကျိုးစီးပွားနဲ့ຫນွေဦးတော်လှန်ရေးဆက်ဆက်လာတာကိုကျွမ်းကျင်စွာကင်တွယ်နိုင်ဖို့ကိစ္စဟာတရုတ်အတွက်အရေးအကြီးဆုံးဖြစ်နေပါတယ်
။ဆေးရနာသိမ်းပြီးတလကြော်လာတော့မှနောက်ထပ်သွေးထွက်တန်ရုံမှုနဲ့ပြည်ပကမဖြစ်ပေါ်အောင်လုပ်ပြီး အချိန်လေးအေးချမ်းစေဖို့အတွက်ဦးစားပေးဆောင်ရွက်ရမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကမတ်လ9ရက်မှာပြောပါတယ်အာနာမသိမီဦးဝင်းမြင့်နဲ့ဒေါ်စုကိုတွေ့တော့ရွေးကောက်ပွဲအပြီးပထမဆုံးရောက်လာတဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ဂုဏ်ယူမိကြောင်းဝမ်ယီကပြောပါတယ်နောက်တနေ့တက်ချုပ်မင်းအွန်လိုင်းနဲ့တွေ့တော့ရွေးကောက်ပွဲစီရင်ပြဿနာတိုင်ကြားတာကိုဝမ်ယီကကြားသိပါတယ်ရွေးကောက်ပွဲမရှိတဲ့တရုတ်ပြည်ကဝန်ကြီးကိုတက်ချုပ်ကြီးကရွေးကောက်ပွဲကိစ္စတိုင်ကြားတာဟာကတိကအောင်ဖြစ်เสียပါဒါပေမဲ့ဝမ်ယီပြန်သွားပြီးမကြမီဆရာနာသိတဲ့အခါမှာတရုတ်ထောက်ခံမှုရယူပြီးလုပ်တယ်လို့ထင်အောင်ထင်မှာဖြစ်ကုန်ကြပါတယ
်ဆရာနာသိပြီးမကြမီတရုတ်လေရင်အများအပြားရောက်လာတာပုံမှန်ကုန်သွယ်မှုသာဖြစ်ကြောင်းရန်ကုန်အခြေစိုက်တရုတ်ကုန်တယ်လုပ်ငန်းရှင်အတင်းကရှင်းလင်းရတဲ့အထိစိုးရိမ်ထိတ်လန့်လာပါတယ်အင်တာနက်ပေါ်မှာတွေ့ရတဲ့တရုတ်ပြည်မှာဆက်ဆံရေးဆိုင်ရာသတင်းအချက်လက်တွေဟာနိုင်ငံချစ်ကြည်ရေးကိုဖျက်ဆီးဖို့ရည်ရွယ်တဲ့ကောလာဟလသာဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဖေဖော်ဝါရီလ18ရက်နေ့ကရှင်းလင်းပါတယ်ဒါပေမဲ့စစ်အာဏာသိမ်းမှုနဲ့အကြမ်းဖက်မှုကိုရှုံ့ချကန့်ကွက်ဖို့ပြက်ကွက်တဲ့အတွက်တရုတ်ကုန်ပစ္စည်းကိုမသုံးဘဲသပိတ်မှောက်ဖို့လူမှုခွင့်ရမှာစောအောသူတွေအများအပြားတိုးပွားနေတာတွေ့ရပါတယ
်တရုတ်ကုန်ပစ္စည်းသပိတ်မှောက်ရေးလှုံ့ဆော်မှုပေါ်ထွက်လာတာဟာတရုတ်စန့်ကျင်ရေးအခြေအနေကိုဖော်ပြရာရောက်ပါတယ်မူဆယ်နေဆက်ကုန်သွယ်ရေးမှာတရုတ်ဘက်ကကုန်ကားဝင်လာမှုအလွန်နှေးပါသွားပါတယ် NLD အစိုးရနဲ့ဆက်ဆံရေးကောင်းမွန်တဲ့တရုတ်ဟာစစ်ကောင်စီညွန်ညင်မာကိုလည်းစိုးရိမ်နေပုံရပါတယ်ဒါပေမဲ့ဆန္ဒပြတဲ့အရသားတွေကိုပြစ်ခတ်တိုက်ခတ်အကြမ်းဖက်တဲ့စစ်တပ်ရဲ့လုပ်ရက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီကဝေဖန်ရှုတ်ချတာကိုတော့တရုတ်အစိုးရကသဘောတူလိုက်ရပါတယ်စစ်ကောင်စီရဲ့လုပ်ရက်တွေတရေလွန်လုပ်နေတာကိုတရုတ်အစိုးရကအမြဲတမ်းမကာကွယ်နိုင်ကြောင်းအဖွဲ့ဝင်အားလုံးသဘောတူတဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့မတ်လ10ရက်နေ့ထုတ်ဆုံးဖြတ်ချက်မှာတက်တည်ပြနေပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြည်သူ့ဆန္ဒနဲ့အညီအပြုသဘောနဲ့ဆက်လက်ဆောင်ရွက်ဖို့သာကုလသမဂ္ဂကလိုလားပါတယ
်မြန်မာအရေးမှာအာဆီယံအသင်းကြိုးပမ်းနေတာကိုလည်းထောက်ခံကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကြေညာချက်မှာဖော်ပြပါတယ်ဆရာနာသိမ့်မှုဟာတရုတ်အစိုးရကိုအကြအတဲဖြစ်စေပါတယ်စစ်တပ်ကိုဝေဖန်ရှုံ့ချတာမျိုးမလုပ်မိဖို့ရှောင်ရှားရင်စစ်တပ်ကပြစ်တက်နေတဲ့ပြည်သူလူထုဒေါသမထွက်အောင်ကြိုးပမ်းနေရပါတယ်တစ်ချိန်တည်းမှာပဲတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းရပါတယ်မတ်လ29ရက်နေ့တပ်မတော်နေ့အခမ်းအနားကိုတရုတ်ဟာရုရှားထိုင်းလာအိုဗီယက်နမ်ဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့အတူတက်ရောက်ပါတယ်အမေရိကန်ရဲ့အနောက်တိုင်းကဒဏ်ခအရေးယူလို့အာနာသိစေအုပ်စုကိုချက်ချင်းထိခိုက်သွားမှာမဟုတ်ပေမဲ့အပယ်ခံဘဝပြန်ရောက်သွားတာကိုတရုတ်ကအခွင့်အောင်းယူနိုင်ပါတယ်။မြန်မာနိုင်ငံရေးမှာတရုတ်ဝင်ရှုပ်နေတာဘူနေဝင်းရဲ့မဆလာခေတ်ကလေးကပါ။ဒါပေမဲ့တရုတ်ထောက်ခံတဲ့ဘက်ကပကွန်ပျူနီဟာပြည်သူလူထုကိုနှင်းပန်းနှိပ်စက်တာမဟုတ်တဲ့အတွက်အဲ့ဒီတုန်းကတရုတ်စန့်ကျင်ရေးစိတ်ကြအခုလိုမပြင်းထန်ပါဘူး။အပေကစီအစိုးရကတရုတ်ကိုမိခူအားထားလာတော့မှသာတရုတ်ကိုမြန်မာပြည်မှာလူမုန်းများလာတာဖြစ်ပါလေခင်ဗျာ
ဦးအောင်ကဆွေးနွေးတင်ဆက်သွားတဲ့မြန်မာအရေးသုံးသပ်ချက်ပါ VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတခါတော့ကိုဝင်းမင်းရဲ့ကျမကြီးအစီအစဉ်ဖြစ်ပါတယ်ဒီဘက်ကျမကြီးကဏ္ဍမှာလူအများစိတ်ဒဏ်ရာရမှုအကြောင်းကိုပြောပြထားပါတယ်နိုင်ငံတော်ဆန္ဒပြသူတွေပေါ်ပြစ်ခတ်နှိမ်နင်းတာတွေပိုပြင်းထန်တာကိုအများသူကမျက်မြင်တွေ့နေကြချိန်မှာလူအများစိတ်ဒဏ်ရာရလေးရှိတယ်လို့စိတ်ပညာရှင်တွေကဆိုပါတယ်ဒါကြောင့်ဘာကြောင့်အခုလိုတွေဖြစ်ကြပြီးတက်တောင်ဘယ်လိုပတ်မိုးကူညီနိုင်မှာလဲဒီအကြောင်းဩစတြေးလျအခြေစိုက်စိတ်ကျမကြီးအထူးကုသမားတော်ကြီးနဲ့မြန်မာစစ်တပ်ကတူရဲ့ဂုံနူးဆောင်ပေါမော့ကဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းထားပါဗျာ
Okay စေယောဂဆိုင်ရာအထူးကုသမားတော်ကြီးဂုံနူးဆောင်ပေါမော့ကဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုစစ်အာဏာသိမ်းပြီးပေါ့နော်ဒီပြစ်ခတ်ဖြုတ်ခွင်းမှုတွေကပို့ပြီးတော့ပြင်းထန်လာတာနဲ့အမျှသိကျရတဲ့ဒီခနာကိုဒံရရပြင်ပေါ့ဆရာเนาะဒီစိတ်ဒံရရပါရလာမှာကိုစိုးရင်နေကြတဲ့အနေထားမှာဘလူမျိုးအဓိကစပြီးတော့အကြံပေးခြင်းလဲဆရာ
ကျွန်တော်လည်းမြန်မာပြည်သားတွေနဲ့ထပ်တူကြေကွဲဝန်းနေနေရပါတယ်ဒီလောက်ရေးရစစ်စစ်ကုတူပြောချင်းကိုတိုက်ခိုက်ခုခွင်းကြမ်းကျုပ်စွာ ရက်ဆက်စွာဆက်ဆံပြီးတော့တပ်ဖြတ်နေတာကိုကျွန်တော်တို့လည်းပဲမြေဝါချင်းချင်းမီဒီယာတွေကမြင်ရတယ် Facebook ပိတ်စာမြင်ရတယ်တယ်လီဗီရှင်းကမြင်ရတယ်ဒါဒီမြင်တဲ့အခါမှာမြင်တဲ့လူတိုင်းကအထူးကြည်ကွယ်ဝမ်းနေတယ်နော်အထူးသဖြင့်ကျွန်တော်တို့ဒါမျိုးတွေကိုအရင်တွေ့ကြုံခဲ့ပြီးတဲ့လူတွေဆိုလို့ရှိရင်လည်းပိုတော့မှခံစားရတယ်ဥပမာဆိုတော့ဗျာလူငယ်လူရလေးတွေကိုရဲဆက်ဆက်အကြောင်းမဲ့လူမြင်ကွင်းထဲမှာတပ်ဖြတ်တယ်နောက်ပြီးအလောင်းပြရတဲ့ခါကျတော့မိခင်ကိုကြီးကသူ့ရဲ့သားလေးရဲ့မျက်နှာကိုမြင်သားစွာကြိုင်ပြီးတော့လူကလေးရဲ့သားလေးရဲ့ဖြစ်မှဖြစ်ရဒီကွယ်အမေတို့ထားကြတော့မှလာဆိုမိခင်ရဲ့မြစ်တာနဲ့မိခင်ရဲ့ပူဆွေးမှုဟာတော့ကြီးမားတယ်ဆိုတော့ကျွန်တော်တို့မြင်တဲ့ခါမှာအလုံးကလေးကြတိကြီးဖြစ်ရပါတယ်အဲ့တော့ဒါကိုကျွန်တော်ခုနှစ်ပိုင်းခွဲပြောချင်တယ်ပေါ့လေအဲ့လိုဖြစ်သွားပြီဆိုလို့ရှိရင်ကျူးလွန်တဲ့လူတွေရဲ့အပိုင်း psychology ကိုကျွန်တော်နောက်နည်းနည်းလေးပြောပြချင်ပါတယ်လောလောဆယ်အနေနဲ့တော့ဒါ grief reaction ပေါ့ဗျာစဖြစ်တာ grief ပေါ့ loss ပေါ့
ဟုတ်ကဲ့ဆရာဒီဆုံးရှုံးကြေကွဲပူဆွေးရတာပေါ့နော
်ဟုတ်ကဲ့ grief ဖြစ်တဲ့ပူဆွေးရတယ်အဲ့ဒီအချိန်မှာသူရဲ့ပြင်းထန်တဲ့စိတ်ဝေဒနာဟာသူငိုမယ်သူ့သားကိုလွန်းဆွတ်မယ်ဒါတော့ပြီးသူညအီလိုမရဘူးသိကကြမယ်အဲ့ဒီတဲ့ဒီလက္ခဏာတွေဟာအမှန်တော့ယာယီပဲဖြစ်တော့ထောက်လာပြမှာတာမန်အဖြစ်တော့ဒီတော့ပေါ်နေတယ်။ဒါပေမဲ့အခုလိုရဲရဲဆက်ဆက်အသက်ခံရတာကိုအပြစ်မရှိဘဲအသက်ခံရတဲ့အတွက်ကြောင့်ဘယ်လိုမတရားမှုကိုခံစားရတဲ့အတွက်ကြောင့်အဲ့ဒီ grief ကလည်းပိုလုံးဖြစ်သွားနိုင်တယ်။
ဟုတ်ကဲ့ဆရာဒီပိုကြာသွားနိုင်တာပေါ့နော်
။ဟုတ်တယ်အဲ့ဒီအချိန်မှာမိခင်တယောက်အနေနဲ့ရှင်မိုးသားချင်းအနေနဲ့ဇနီးသားမယားအနေနဲ့တော့ဖြေလို့မရအောင်ခံစားပြီးတော့စိတ်ကြံရတာရပေါ်နေပါတယ်။စိတ်ထရအောင်ကျွန်တော် trauma လို့ခေါ်တာပေါ့ဗျာ PTSD လို့ခေါ်ပါတယ် post traumatic stress disorder ဒါနဲ့ပတ်သက်ပြီးတော့လက္ခဏာတွေကတော့ခုနကကျွန်တော်ပြောတဲ့အချက်မှာ flashbacks ပြန်မိကြဘူးဟိုအဖန်တလဲလဲပြန်ပြီးတော့မြင်ရုံနေမယ်ကြားရုံနေမယ်နောက်တစ်ခါကျတော့ခြေလုံးကြောက်လန့်ပြီးတော့နောက်တစ်ခါပြန်မဖြစ်အောင်မလားဆိုတော့ကြီးလန့်စားစားပြီးနေရတဲ့ increased startle response အတန်လေးကြက်လိုက်တာနဲ့တုံ့ထုတ်တာမျိုးညအေးလို့မပြောဘူးညအေးတဲ့ခါမှာအေးမဆိုးတွေမြင်တယ်နောက်ပြီးတော့ဒီ violent ကိစ္စတစ်ခုခုကြားလိုက်တာတဲ့ဆိုင်နဲ့အရင်တန်ရာကြီးပြန်လာတယ်ပေါ့ဆိုစိတ်တရားဆိုတဲ့အနေကပြန်ပြန်ပြီး reactivate ကြလို့ပါတယ်အဲ့တော့တကယ်လို့ပြန်ပြီးတော့အဲ့ဒီဟာကိုပြန်ပြီးသတိရမယ်ဆိုရင်အဲ့ဒီကြားမှာသူကအတိုင်းအတာမရှိပါဘူးအတိုင်းအတာမရှိပါဘူးမနေ့ကဖြစ်သူပဲပြန်ခံစားနေရပါတယ်အဲ့တော့ဒီလူရဲ့အတွင်းစိတ်သားအင်မတန်ပေါ့လေသူဟိုပျို့ရင်းပြီးတော့ distress ဖြစ်တယ်ပေါ့အဲ့ဒီ PTSD ကခုနကကျွန်တော်ပြောလို့ acute PTSD ဆိုတာခဏနဲ့ပြီးသွားနိုင်တယ်ဒါပေမဲ့ရေရှည်ကြရင် chronic ဖြစ်သွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဂျာကိုသက်သာနိုင်မှုပေါ့နော်ဒီဆူဆူဝါးဝါးရေရှည်မဖြစ်နိုင်မှုတဲ့ဘလို့ကူညီပံ့ပိုးမှုတွေလုပ်ပေးတယ်လဲဆရာ
ဒီကိစ္စမှာကြတော့လူတယောက်ရှိရဲ့ trauma မဟုတ်တော့ဘူးဒီရက်ွက်တစ်ခုလုံးရဲ့ဥမာလည်းခံစားနေရတယ်လူမှုအစိုက်အဝေးမှာလည်းခံစားနေရတယ်တတိုင်းတတိတို့မှာလည်းနေရာအနှံ့ဖြစ်နေတဲ့ခါကြတော့ဒါကိုကျွန်တော်တို့က mass trauma အများနဲ့ပတ်သက်တဲ့ trauma ဆိုပြီးတော့တတိတို့အတိုက်တာနဲ့စိတ်ဒဏ်ရာရတာတွေ့ရပါတယ်ဒီလိုစိတ်တရားတစ်ခုရသွားပြီဆိုလို့ရှိရင်သူ့ရဲ့စိတ်အတွင်းစိတ်ထဲမှာသူ့ရဲ့ဒဏ်ရာကြီးဟာပြင်းဆိုပြီးတော့မှတ်ပုံတင်ထားတဲ့ပုံစံမျိုးလက်ဝေးပုံစံနဲ့ထိုက်တဲ့ပုံစံမျိုးအများနဲ့ကြာနေတယ်အဲ့တော့အချိန်ကြီးဒီဒဏ်ရာပြန်ပြီးပြန်ကြွလာတဲ့အနေအထားရှိပါတယ်အဲ့ဒါကိုကျွန်တော်ပထမဆုံးပြောချင်ပါတယ်အဲ့တော့ဒီဖြစ်တဲ့ကိစ္စက national grief ဖြစ်တယ် national traumatic experience ဖြစ်တယ်အဲ့တော့ဘာကြောင့်ကျွန်တော်တို့တိုင်းမှာဖြစ်ရတာလဲဆိုတော့တကယ်ကျွန်တော်စဉ်းစားကြည့်တဲ့အခါကျတော့ကိုယ်လူမျိုးချင်းတို့ဘာကြောင့်အမျိုးကြီးဆိုတဲ့တလောက်တော့မှတပ်ဖြတ်နေရတာလေတပ်ဖြတ်နေတဲ့ဟာကိုအမေပေးတဲ့ချစ်ကိုတို့တည်ခေါင်းဆောင်တွေကသူတို့ရဲ့ psychology ကပါလေသူတို့ကသူတို့ထပ်မချိုးရဲချက်ရှိလို့လုပ်တာပဲလားဒါမို့သူကသာမန်သူတွေပါလားကဘာအတွက်လဲမှာဒီဟာနဲ့ပတ်သက်ပြီးတော့ဒီ region နဲ့ပတ်သက်ပြီးတော့တုတ်ထားတဲ့ study တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလောက်ထိလောက်တာကိုတွေ့ရှိခဲ့ရလဲဆရာ
သူတို့တွေ့ရတာဒီလူတွေကသာမန်လူတွေပါပဲအဲ့တော့ဘာကြောင့်တလောက်တော်မှာသူတို့ကကျေးရဲ့စစ်စစ်ဒူးမဆန်စွာနဲ့ကိုယ့်ရဲ့မိသားစုဟိုအနေနဲ့စာနာမှုမရှိဘဲတခြားလူတွေကိုကျေးရဲ့စစ်စစ်တပ်ဖြတ်ပြီးတော့ဖြစ်တာလဲဆိုလို့ရှိရင်ဒီလူတွေကလည်းတာမန်လူတွေပါပဲတဲ့ဘာကြောင့်သူကလုပ်ရတဲ့ဆိုရင်သူတို့မှာ greed တို့သူတို့လောဘအစောတို့နောက်ပြီးတော့ power crush ဖြစ်တာတို့သူ့ရဲ့အာဏာကိုမဆုံးထုတ်ချင်တာတို့အဲ့ဒီစိတ်တစ်ခုတည်းနဲ့ပဲသူတို့ဟာသူတို့ကိုယ်သူတို့လှည့်စားပြီးတော့သူတို့မှန်နေထင်ပြီးတော့နှိကုတဲ့သဘောဖြစ်ပါတယ်သူ့ရဲ့ psychology ကပါလဲဆိုရင်အဲ့လို dictator တယောက်ကသူအကျိုးစီးပွားအတွက်အမိတ်ပေးလိုက်ပြီဆိုလို့ရှိရင်သူ့အောက်မှာရှိတဲ့သူ့ရဲ့ deputies တွေကပို့ပြီးတော့လက်တံပြောင်းထုတ်ပြပါတယ်။ဟိုအချင်းအားရကျွန်ပါဝါလို့ခေါ်လို့ရတာပေါ့ဗျာ။အဲ့တော့သူတို့ဖြစ်လာပြီဆိုရှောင်ရှားလို့မရဘူ
း။ဟုတ်ကဲ့ဆရာ။အဲ့တော့ဒီစိတ်ထံရာကြီးကိုဘယ်လိုမျိုးအဓိကကူညီပေးနိုင်မလဲဆရာ။
အဲ့တော့ဒီစစ်စ်ကိုကျွန်တော်တွန်းလှန်နေမှသာလျှင်ဒါကူထုံးဖြစ်ပါတယ်။နော်အဲ့တော့အခုစိတ်ထံရာရမယ် grief ဖြစ်မယ် PTSD ရမယ်ဒါတွေကိုကျွန်တော်အချင်းချင်းပြန်ပြီးတော့ပံ့ပိုးပေးရပါမယ်။အဲ့ဒီအချိန်မှာဥပမာဒီတယောက်ကအင်မတန်စိတ်ထံရပြီးကိုချွေးပြီးတော့ပူဆွေးနေတယ်ဆိုလို့ရှိရင်အာမိလိုက်ပါတော့ဗျာနော်ဒါတော့ဘလို့ပါနေသူကပြောလို့မရဘူး။ဒါကိုလုံးမဲ့အစားသူတကယ်ပူဆွေးတာကိုကျွန်တော်တို့ကဘေးကနေပြီးတော့ဝိုင်းပြီးတော့အာအင်မတန်ကဒါကဘလို့နေနာတာကြီးကကျွန်တော်တို့စဉ်းစားလို့မရဘူး။ကျွန်တော်တို့ခံစားရပါတယ်။ကျွန်မရဲ့သူ့ရဲ့ဝေဒနာကိုကျွန်တော်ပြောက်ဝေပါတယ်ဆိုတော့ 要么叫人民一头去阿边做不税务啊，这咱们很难进家多难嘞。特别呢，这个保镖咱用枪，比如十六家没出来，哈里也死完嘞。哎，你嘛就是说，先说好保嘞，咱们别么枪，第二你六件哦，比如六万没出来，要人家呢先当地了，十来年才木六万嘞。哎，那么，那都看见了，第一个呢多的哈个，第九龙给他留的嘛。因为的地保的，你留开的留个钱是留开的，走路啊咯，别单是把看啥无所谓生意。哎，那我明下里的看啥的留个车嘛，不明下里去嘛。像我们家那个的嘛，新鲜嘛，这户口单我们不得留，苏鲁新下来看嘛，啊，别走路那留的啊，别单看了最近的我，当我们年少了讲，他们都是刚本岁数北京到了讲，他们都是那爱留的我呗，讲的别单北京阿进到了讲，哎，都起码在的作业，这大家别单没事吧。哎呦，你给看了，你们讲接电的不？底下也沟通的呢，这咱们家不是了 ，system 的沟通我讲的了，东南的嘛 ，solution 我讲密码的，然后我们后期完了，就是阿龙完了，等你有了钱的家的，阿龙完了，但 revolution 我不能不骗他不了，没看没眼呢，我骗他，其实那个东南见到不了。哎呦，然后讲那到延边没，那里有半步没，其实那只有东南没，哎，你那咋讲了？底下有啥路也没，只能骗嘛。
OK， 谢谢 VIP 嘛。
ကိုမင်းတက်ဆက်ကြတဲ့ကျမကြီးကနာကိုနားဆင်ကြရတာပါခင်ဗျာဆက်လက်ပြီးတော့တိုင်းနာဒေတာတွေမှာထူးခြားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီး BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KNU ထိန်းချုပ်နေမြေတက်မဟာငါဖပုံပြိုင်နဲ့တမဟာတုံညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာမြမစစ်တပ်ကဂျက်လီရင်နဲ့တိုက်ခိုက်မှုကြောင့်အရက်သားတေဆုံးပြီးလူတောင်းချီစစ်ဘေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်ဖကမြို့နယ်လုံခင်းမြို့နယ်တဲကရဲတပ်ဖွဲ့ဝင်တွေကိုကချင်လူလက်ရေးတပ်မတော် KIA ကတိုက်ခိုက်ခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်မှာဆန္ဒပြသဘိတ်မောက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖြိုခွင်းခဲ့ရမှာအများအပြားတေဆုံးတန်ရာရရှိခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေတပ်မဟာ၅ဖပုန်ခရိုင်နဲ့တပ်မဟာ၃ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာအခုလမှ KNU နဲ့မြန်မာစစ်တပ်အကြမ်းတင်းမာမှုဖြစ်ပွားလာပြီးစစ်တပ်ဘက်ကဂျက်လီရင်နဲ့ဆက်တိုက်ပုံးကျဲတိုက်ခိုက်မှုတွေပြုလုပ်လာနေပါတယ်။ KNU တပ်မဟာ၅မှာမတ်လ29ရက်နေ့နဲ့28ရက်နေ့တွေမှာမြန်မာစစ်တပ်ကနရက်ဆက်တိုက်ဂျက်လီရင်နဲ့ပုံးကျဲတိုက်ခိုက်တာကြောင့်ဒေသခံ၃ဦးတေဆုံး၉ဦးဒဏ်ရာရရှိပြီးလူသတောင်းကျော်ထွက်ပြေးတိမ်းရှောင်နေရတဲ့အပြင် KNU တပ်မဟာ၃ညောင်လေးပင်ခရိုင်မှာလည်းမတ်လ30ရက်နေ့ကပုံးကျဲတိုက်ခိုက်တာကြောင့်ဒေသခံ6ဦးထပ်မံတေဆုံးရပါတယ်။လက်ရှိထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံ1000ကျော်အတွက်အကူအညီလိုအပ်နေပါတယ်။တော်ဝင်ထိုင်းအစိုးရအပါအဝင်နိုင်ငံတကာအတိုင်းဝိုင်းများအနေနဲ့စစ်ရှောင်တွေကိုကာကွယ်ပေးရန်နဲ့လူသားချင်းစာနာထောက်ထားမှုနဲ့အထောက်ပံ့တွေပေးဖို့ KNU ကရင်အမျိုးသားစည်းရုံးဖပုန်ခရိုင်ဘက်ကမတ်လ30ရက်နေ့မှာလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်
။ကချင်ပြည်နယ်ဖားကားမြို့နယ်လုံခင်းမြို့နယ်ထဲကတောက်ပကြဲကုမ္ပဏီလုပ်ဖွဲ့ဟောင်းတွင်တပ်ဆွဲထားတဲ့ရဲတပ်ဖွဲ့ဝင်တွေကိုကချင်လူလိုက်ရေးတပ်မတော် KIA ကမလ20ရက်နေ့ကတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်30နီးပါးတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောက်ပကြဲကုမ္ပဏီဝင်းထဲသွားကြည့်ချိန်အလောင်း20ကျော်30လောက်တွေ့ရကြောင်းအလောင်းသွားတဲ့နေရာမှာပါဝင်ခဲ့သူတူကပြောပါတယ်။မလ30ရက်နေ့မှာလဲကချင်ပြည်နယ်ရွှေကူမြို့နယ်ကြောက်ကြီးရဲစခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စခန်းမူးထိခိုက်ဒဏ်ရာရရှိပြီးစခန်းရှိလက်နက်တွေကိုလည်းသိမ်းဆီးသွားခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကကချင်ပြည်သူတွေကိုလူသေဆုံးတဲ့အထိအကြမ်းဖက်ဖြိုခွင်းခဲ့တဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းကမြို့နယ်တချို့မှာ KIA နဲ့စစ်သားတို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါတယ်။
ချင်းလူမျိုးအများစုနေထိုင်တဲ့စကိုင်းတိုင်းကလေးမြို့မှာမတ်လ28ရက်နေ့ညနေပိုင်းကအာနာသိန်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူ5ဦးတေဆုံးမှုဖြစ်ပွားခဲ့ပါတယ်။အာနာသိန်းစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေဟာကလေးမြို့အနောက်ဘက်ဗိုလ်ချုပ်လမ်းမပေါ်မှာရှိတဲ့တာဟန်းပင်မခန်းတပ်ကိုမတ်လ28ရက်နေ့တနင်္ဂနွေနေ့ညနေပိုင်း3နာရီလောက်ကစပြီးဆက်လက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်ခဲ့လို့စာနာပြပြည်သူတွေကလည်းတူမီတနက်၊လေတနက်၊ဂဲစတနက်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။အာနာသိန်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုတွေကြောင့်ကလေးမြို့အခြေစိုက်အမျိုးသမီးအရေးလှုပ်ရှားသူ Women for Justice WG အဖွဲ့ဦးဆောင်သူချင်းအမျိုးသမီးမအားခုအသက်20အရွယ်မောင်ဆန်းတဲ့အားမောင်သားချင်းနဲ့ကိုထန်းထောင်လျံတို့ကြီးစံထိမှန်ပြီးကြဆုံသွားကြတာဖြစ်ပါတယ်။အလားတူမတ်လ28ရက်နေ့ည9နာရီလောက်မှာကလေးမြို့တိမ်ခမ်းမအနီးမှာတာစီကျေးရွာသားအသက်30အရွယ်ကိုမင်းညိုဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်ရင်ဘတ်ကြီးထိမှန်ပြီးသေဆုံးခဲ့ပါတယ်
။ရှမ်းပြည်နယ်တွင်စစ်အာဏာရှင်ကြဆုံရေးဆန္ဒထုတ်ဖော်နေတဲ့ပြည်သူတွေကိုရဲနဲ့စစ်တပ်ကအကြမ်းဖက်ပစ်ခတ်တိုက်ခိုက်မှုကြောင့်လူ20ကျော်သေဆုံးခဲ့ပါတယ်။ဖေဖော်ဝါရီလ3ရက်နေ့စစ်တပ်အာဏာသိမ်းပြီးကတည်းကစပြီးမတ်လ29ရက်နေ့ထိရှမ်းပြည်နယ်တွင်ပစ်ခတ်ခံရဆန္ဒပြလူငယ်တွေကတော့ပေါ့ရတဲ့စင်းရတောင်ကြီးမြို့က5ဦး၊လာရှိုးမြို့က4ဦး၊မူဆယ်မြို့က3ဦး၊အောင်ပိုင်းမြို့က14ဦးဖြစ်တယ်လို့သိရပါတယ်။အစိုးရစစ်တပ်နဲ့ရဲကဂျေစစ်တွေစနိုက်ပါတွေနဲ့ပစ်ခတ်တာကြောင့်ဆန္ဒပြလူငယ်တွေတေဆုံးကြရတာဖြစ်ပြီးတန်ရပြင်းထန်သူတွေလည်းအများပြားရှိနေပါတယ်။ဒါ့အပြင်လူမသိသူမသိဖမ်းဆီးခံရပြီးကြောက်ဆုံးနေသူများလည်းရှိနေပါတယ်။ရှမ်းပြည်နယ်တွင်ဆန္ဒထုတ်ဖော်မှုကြောင့်ဖမ်းဆီးခံရသူတွေကတော့300ဆက်မနည်းရှိနေကြောင်းတောင်ကြီးမြို့ကဆန္ဒပြလူငယ်အဖွဲ့ကကြောက်ယူထားတဲ့စင်းရသိရပါတယ်။
အကြမ်းဖက်မှုတိုက်ဖြတ်ရေးဥရေပုံမှန်နဲ့တရားစွဲခံထားရတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်စီပင်ကော်မတီဥက္ကဋ္ဌဦးစီရကျော်မြို့နယ်စီပင်ကော်မတီဥက္ကဋ္ဌဟောင်းဦးစန်းငွေရခိုင်အမျိုးသားပါတီတောင်ကုန်းမြို့နယ်အလုံမှုဆောင်ကော်မတီဝင်ဦးဝေတောင်းနဲ့ဦးစီသူကျော်တို့၄ဦးကိုမတ်လ30ရက်နေ့မှာအဖြစ်သက်အမိန့်ချမှတ်ဖို့ရှိပေမဲ့အမိန့်မချဘဲယုံချင်းရွှေ့ပြောင်းလိုက်ပါတယ်။တရားရုံးဘက်ကအဖြစ်သက်အမိန့်ချဖို့အစဉ်သင့်မဖြစ်သေးဘူးဆိုတဲ့အကြောင်းပြချက်နဲ့လာမယ့်ဧပြီလ12ရက်နေ့ကိုထမှန်ယုံချင်းပေးလိုက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့လေးဦးကို2020ခုနှစ်မေလကရခိုင်တပ်တော်အေအေနဲ့ဆက်ဆက်မှုရှိတယ်လို့စွပ်စွဲပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်ကကြီးနဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲဆိုခဲ့တာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မှာတမရော်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသပိတ်မောက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖြိုခွင်းရမှာတေဆုံးသူ9ဦးထိခိုက်ဒဏ်ရာရရှိသူ100ကျော်နဲ့ဖမ်းဆီးခံရသူအများပြားရှိနေပြီလို့ဒေသခံတွေကဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွင်ကတင်ဆက်ပေးထားပါတယ်
။မလ30ရက်နေ့ကမြကြီးနားမြို့ရံပူရက်ကွက်ကဆန္ဒပြပြည်သူတွေကိုအာနာသိန်းစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့တာကြောင့်သူဦးသေဆုံးခဲ့တယ်လို့အမည်မဖော်လို့သူဒေသခံတို့ကအခုလိုပြောပါတယ်
။မင်းကတော့တို့ကအမှဒီဆန္ဒပြတဲ့ပြည်သူတွေကြတော့ဒီခုခံတပ်တွေနဲ့တို့ကဆန္ဒထုတ်ဖော်နေအဲ့တော့အမှချန်ကင်နဲ့လာတဲ့အရက်ဝတ်နှစ်ယောက်ကဒီခုခံတပ်ဆန္ဒပြနေပြည်သူတွေကတနပ်ပြပြမှကြံပြီးထပ်ပြသွားတယ်လို့သိရတယ်။မှအဲအဆူဆုံးကနှစ်ယောက်ကတန်ရရမှတစ်ယောက်ကတော့ဟိုတေဆုံးသွားတယ်ပေါ့နော်။ဒါမဲ့တစ်ယောက်ကအခုလက်မောင်းတန်ရတစ်ဖက်မှာပြင်းပြင်းထန်ထန်ရထားတယ်လို့သိရတယ်
။လက်ရှိကချင်ပြည်နယ်လုံးအတိုင်းအတာအနေနဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ထိခိုက်ကြဆုံးဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးအဲ့ဒီဒေသခံကခုလိုဆက်ပြောပါတယ
်။ဖမ်းဆီးခံရတာကတော့ဒီကချင်ပြည်နယ်လုံးဆင်တော့100ကျော်လောက်ရှိပြီလို့တော့သိရတယ်။150ကျော်ပေါ့။ဒီဆုံးတာက9ဦးလောက်ပဲရှိသေးတယ်။အဲမြို့နယ်ကဖက်ကန့်ရယ်၊ဗမော်ရယ်၊မြကျင်းသားရယ်၊ခိုးပြင်းရယ်မွန်ကြီးရပါတယ်တန်ရရတဲ့လူတွေက100ကျော်လောက်ရှိမယ်ထင်တယ
်မလ24ရက်နေ့ညနေကဖန်ကားမြို့လုံခင်ကျေးရွာအုပ်စုငင်းချမ်းတရားကျေးရွာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်မြူရာနူးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားခဲ့ပါတယ်ဖမ်းဆီးခံရသူကိုမျိုးရဲ့ဇနီးဖြစ်သူတော်ခင်စန်းသိန်းကတော့
ခုညနေ၄နာရီခွဲလောက်စစ်တပ်မှ33နဲ့ဒီဖက်ကန့်ရဲတွေနဲ့အဲလာပြီးမှ white မှာဖမ်းသွားတာပါဆက်ကျွန်တော်ကဟိုဆိုကြည့်ခေါ်သွားတာလက်ထိုက်ချက်ပြီးတော့ကားချောက်စီနဲ့အနည်းဆုံး50ကျော်ပဲဆရာမကျွန်တော်တို့ကဒီတိုက်ပွဲမအောင်မဖြစ်ကျွန်တော်တို့ကတော့ဆက်တိုက်သွားမှာပဲရှင
်စစ်တပ်ကနေအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေမလ30ရက်နေ့အထိစစ်အာဏာရှင်စန့်ကျင်ရေး ຫນືຕໍລາຍີກາລະຕວິນເຕຊົງຂະຍະລູຊຸຊຸປອງ923ຕູຊີບີພີພີພັນຊີຂະຍະລູ2600ຈໍຊິນິບີລູນັງງາຍີຈິນດາມຍາກຸນຍີຊောက်ຊောက်ຍີເຕອີອີບີບີກະທົກປຽນຖ້າວ່າແດ
ဆက်ပြီးတော့ကရင်ပြည်နယ်ဖာပုန်ခရိုင်ဘက်မှာမြန်မာစစ်တပ်နဲ့ကယင်ယူကယင်မျိုးသားအစီအုံလက်အောက်ခံတပ်မဟာငါအဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကယင်ကျေးရွာတချို့လေရင်နဲ့ဘုံကျဲခံရလို့ရွာသားအတော်များများထိုင်းနိုင်ငံဘက်ကိုစစ်ဘေးတိမ်းရှောင်နေကြရပါတယ်
ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။မလ၂၈ရက်ကစပြီးမြန်မာစစ်တပ်ကဒီရင်တွင်နဲ့၄ရက်ဆက်တိုက်ဘုံနေကျဲလို့ဖာပွန်ခရိုင်ကတန်လွင်ငင်းချမ်းရေးဥယျာဉ်ဧရိယာမှာရှိနေတဲ့ကရင်ကျေးရွာသားတပေါင်းပေါင်းဝန်းကျင်လောက်တန်လွင်မြို့ကိုဖြတ်ပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးနေရတယ်လို့ကရင်ငင်းချမ်းရေးထောက်ကူပြေးကွန်ရဲ့
KBSN ပြောခွင့်ရစောတူဝီကခုလိုပဲပြောပါတယ်။တမတော်နှစ်လောက်တဲ့ညနေမှာ9နာရီလောက်မှာသူတို့နေနေလာပြီးတော့မှပတ်ရှာပြီးခုနှစ်နာရီခွဲမှာစပြီးပြစ်တယ်ပေါ့နော်သူတို့ပြစ်ပြီးတော့29ရက်မနေ့မှာလည်းသူတို့ထပ်ပြစ်တယ်တနင်္ဂနွေလာပြီးတော့ပတ်ရှာပြီးပြစ်တယ်ဒီအဲ့ဒီဒီပို့နှုတ်ရွာမကမတခြားအပြည့်ရွာကိုသူတို့ပြစ်တယ်ပေါ့နော်ပြီးရင်29ထပ်ပြီးတော့ပြစ်တယ်အဲ့ဒါလူတယောက်တည်တယ်ပြီးလူတယောက်တည်းရတယ်ပေါ့နော်ဆိုတော့ကျွန်တော်ခုနပြောတဲ့29ရက်ငါပြစ်တ
မသိကြသေးဘူးနော်ပြီးတော့သူတို့ medical attraction ပေါ့နော်စီဝါကူတာမှုကလည်းဒီဒီတိုက်ပွဲဖြစ်နေတဲ့ကာလပုံစံမျိုးမှာကကျွန်တော်ထင်တယ်ကတိတ်ပြီးတော့မှရနိုင်မယ့်အခြေအနေနေတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်တံလီမြင့်တခြားမှာနေတဲ့ရွာတွေကထားပဲကိုဟိုကူပြီးတော့မှဥစားဒီနေနေကြတယ်ပေါ့ပြည်တဲ့လူအထက်မှာကျွန်တော်တို့ဒီ CDM လောက်တဲ့ဒီကြီးတချို့တွေလည်းပါကြတယ်ပေါ့နော်
ဒေဘူးနုံနဲ့အနီးပဝန်းကျင်ကြီးရွာပေါင်း9ရွာခဘုံကျဲတိုက်ခိုက်ခံရတဲ့အပေါ်မလ29ရက်နေ့မှာကရင်ငင်းချိုင်းရဲ့ထောက်ကိုပြေကွန်ရဲ့ KBSN ကနေသတင်းထုတ်ပြန်ပြီးအဓိကအချက်3ချက်တောင်းဆိုခဲ့တယ်လို့စောတဝီကဆက်ပြောပါတယ
်အဓိကကျွန်တော်တို့တောင်းတာကတော့နံပါတ်1အချက်ကတော့ဒီလီရီနဲ့တိုက်ခိုက်တာကိုရွာတွေကိုတိုက်ခိုက်တာကိုချက်ချင်းရပ်တန့်ဖို့ပါလဲဆိုတော့အခုသူတို့ပြစ်နေတာကရွာသားနဲ့ပြည်သူတွေကိုပဲအဓိက TV တိုက်တယ်ပေါ့နော်နံပါတ်2အချက်ကဖြစ်တမ်းမှာရှိနေတဲ့ဗမာတပ်စခန်းတွေပြန်ပြီးတော့မှချက်ချင်းဆုတ်ခွာပေးဖို့ပေါ့နော်နံပါတ်3အချက်ကတဲ့လိုအပ်တဲ့အခု IDP အကူအညီတွေကိုကူညီဖို့အတွက်ဒီလမ်းအထိုင်းကနေပြီးတော့လမ်းဖွင့်ပေးဖို့ကျွန်တော်တို့အဓိကတော့ဒီ3ချက်ကိုတောင်းဆိုတယ်ပေါ့နော်
တောင်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခမရ349တပ်ဆွဲထားတဲ့တီမူထာတပ်စခန်းကိုတော်လှန်ရေးနေ့ကျင်းပနေတဲ့မလ29ရက်မနေ့ပိုင်းမှာ KNU တပ်မဟာကဝင်းရောက်သိမ်းပိုက်လိုက်တဲ့အတွက်မြန်မာစစ်တပ်ဘက်ကဒုတိုင်ရမှုသူအပါဝင်တပ်သား10ဦးကြဆုံပြီး10ဦးကိုစစ်တပ်ကအနေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်ပေါ်ခြေခံပြီးတိခါနိုင်မှုအတိုင်းသာကြော်လွန်လာတဲ့အတွက်တပ်မတော်အနေနဲ့လှုပ်တိတ်လှုပ်ထိုက်တာကိုဆက်လက်ဆောင်ရွက်သွားမယ်လို့စစ်ကောင်စီကနေထိန်းချုပ်ထားတဲ့မြမအတန်း MRTV ကနေကြေညာခဲ့ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတပ်မဟာ၅ဖပွန်ခရိုင်နဲ့တပ်မဟာ၃ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်တို့မှာမြန်မာစစ်တပ်ဘက်ကဂျက်လေရင်နဲ့ဆက်တိုက်ပုံကျဲတိုက်ခိုက်မှုကြောင့်အရက်သားတေဆုံးပြီးလူတောင်းချီစစ်ပေးတင်းရှောင်နေရပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်လုံခင်းမြို့နယ်ထဲကရဲတပ်ဖွဲ့ဝင်တွေကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်အများပြားထိခိုက်တေဆုံးခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အပတ်စဉ်ကနေ့ကတော့ဒီလောက်ပါပဲခင်ဗျာ။ VOE ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOE ကထုတ်လွှင့်တဲ့အခုတနင်္လာစာအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်ကြားလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ကြပါလားခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးအတွက်အမေရိကန်ပြည်ထောင်စုကအလေးအနက်တန်တိတ်ထန်ချမှတ်ထားပါတယ်။မကြာခင်ကအဒီဒေတာအတွင်ခီးထွက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ဒေတာတခွင်ပင်လယ်ရေချောင်းလုံခြုံရေးအပါအဝင်အဓိကကျတဲ့လုံခြုံရေးဆိုင်ရာစိုးရိမ်မကင်းစရာကိစ္စတွေနဲ့ပတ်သက်ပြီးဂျပန်နိုင်ငံအတာဝန်ရှိသူတွေနဲ့အတူဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာယာတီဥဒုအပြောင်းအလဲနဲ့စိုက်ဘာအင်တာနက်လုံခြုံရေးစတဲ့ ဦးစားပေးရမယ့်ကိစ္စရပ်တွေလည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံဟာဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတိုးတက်အောင်ဆောင်ကျင်းဖို့တန်တိတ်ထန်ချမှတ်ထားပါတယ်။ဒါပေမဲ့ဒီဒေသအပါအဝင်နေရာတော်တော်များများမှာဒီစံတန်ဘိုးတွေရော့ကျသွားမယ်အန္တရာယ်ရှိနေတယ်လို့ဝန်ကြီးဘလင်ကင်ကအခုလိုပြောပါတယ်
။ In Burma, the military is attempting to overturn the results of a democratic election.
မြန်မာနိုင်ငံမှာဒီမိုကရေစီနှီးကျကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပြက်ပြယ်အောင်လုပ်နေပြီးငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုရဲရဲစက်စက်နှိပ်ကွပ်နေပါတယ်။တရုတ်နိုင်ငံကလည်းဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုထိပါအောင်အကွက်ချပြီးအကြက်ကင်ဖိအားပေးနေသလိုထိုင်ဝမ်ရဲ့ဒီမိုကရေစီရေးကိုနှောက်ယှက်ရှင်ကျန်းတဲ့တိဘက်ဒေသမှာလူအခွင့်အရေးတွေချိုးဖောက်နိုင်ငံတကာဥပဒေတွေကိုမလိုက်နာဘဲဖောက်ဖျက်ပြီးတောင်တရုတ်ပင်လယ်အတွင်းနယ်မြေတွေကိုပါပိုင်ဆိုင်ကြောင်းပြောနေတာတွေရှိတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါလွတ်လပ်ပြီးပွင့်လင်းတဲ့ Indo-Pacific ဒေသအဖြစ်မျှော်မှန်းပြီးကျွန်တော်တို့အတူတကွစီးလုံးညီညွတ်စွာရပ်တည်ကြပါတယ်နိုင်ငံတွေအကြားမတူကွဲပြားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းကြမယ်တရားဥပဒေကိုလေးစားလိုက်နာကြမယ်တတ်နိုင်သမျှပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ
် And in particular we will push back if necessary when China uses coercion or aggression to getIt's way.
The Indo-Pacific data ဟာကမ္ဘာပထဝီနိုင်ငံရေးရဲ့ဗဟုအချက်အခြာကြမှုရေချိန်တိုးလာတာနဲ့အမျှအထူးသဖြင့်တရုတ်ကအာရမတွန်းတွန်းတိုက်တိုက်လုပ်ခဲ့ရင်လိုအပ်ပါကကျွန်တော်တို့ကပြန်တွန်းထုတ်ရပါလိမ့်မယ်။21ရာစုရဲ့သမိုင်းမှာရေးစရာတွေအများကြီးကြံ့ရစ်မှာပါ။ဒီသမိုင်းမှာဘလို့အခန့်အနေပါဝင်သင့်တယ်လဲဆိုတာကိုအပြိုင်အဆိုင်အတွေးကိုစီရှိကြပါလေ။ကျွန်တော်တို့ပြည်သူတွေအားလုံးရဲ့တာယာဝပြောရေးနဲ့လုံခြုံရေးအတွက်ကျွန်တော်တို့ရဲ့အခြေခံမာတဲ့စံတန်ဘိုးတွေနဲ့အညီမဟာမိတ်တွေမိဖက်တွေနဲ့အတူဂျပန်နဲ့အမေရိကန်ပြည်ထောင်စုဟာခိုင်မာတဲ့အသိပညာပေးသူတွေအဖြစ်အတူတကွချဉ်းကပ်သွားကြမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါဂျပန်နဲ့အမေရိကန်အကြားချစ်ကြည်ရေးဟာယုံကြည်မှုနဲ့ကြံ့ကြံ့ခံနိုင်စွမ်းရှိပြီးအနာဂတ်အတွက်အတူတကွရှေ့ရှုကြမှာဖြစ်ပါတယ်ခံနိုင်စွမ်းရှိုံနဲ့မကတိုးတက်လာမှာလည်းဖြစ်ပါတယ်ကျွန်တော်တို့ပြည်သူအားလုံးအတွက်ခိုင်မာပြီးကျမ်းမာတန်ဆွမ်းတဲ့အနာဂတ်ကိုအတူတကွတည်ဆောက်ကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကင်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်အခုတင်ဆက်တာကတော့အမေရိကန်အစိုးရရဲ့အပေါ်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကဧပြီ1ရက်မှာနှစ်လပြည့်ပြီဖြစ်ပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုပေါ်အကြမ်းဖက်ဖြိုခွဲမှုကြောင့်နှစ်လအတွင်းသေဆုံးရသူ950နီးပါးရှိပြီဖြစ်ပေမဲ့ဆန္ဒပြပွဲတွေကတော့ခုထိမြန်မာနိုင်ငံအနှံ့ပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြတာပ
ါ
စစ်တပ်နဲ့ရဲတွေကအကြီးစစ်တွေဘုံးတွေနဲ့တမကလက်နက်ကြီးတွေပါတုံးပြီးပစ်ခတ်ဖြိုခွဲနေပေမဲ့ရန်ကုန်မန္တလေးမြကြီးနားမုံရွာမြင်းချံပသိမ်းတဝဲအပောင်ဝင်မြို့ကြီးတွေမှာတမကကျေးရွာတွေမှာပါဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြဆဲပါမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတိုက်ခိုက်ခံနေရတာနဲ့သတင်းတောက်တွေမီဒီယာသမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးအထူးစိုးရိမ်ပူပန်ကြောင်းသတင်းသမားများအကာအကွယ်ပေးဆိုင်ရာကုလသမဂ္ဂမိတ်ဆွေများအဖွဲ့ပူးတွဲသဘာဝတိသုံးနိုင်ငံဖြစ်တဲ့လစ်သူရေးနီးယားပြင်သစ်နဲ့ဂရိတို့ကအဖွဲ့ဝင်နိုင်ငံအများစုနဲ့အတူဧပြီ1ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာသတင်းသမားတွေလူခွင့်ရလှုပ်ရှားသူတွေနဲ့လူမှုအဖွဲ့အစည်းအသီးသီးကအဖွဲ့ဝင်တွေပေါ်မှာချင်းချောက်တာနဲ့တရားလက်လွတ်ဖမ်းဆီးထိန်းသိမ်းနေတာအတွက်လည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဧပြီ1ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျသဘာဝတိဖြစ်လာတဲ့ဗီယက်နမ်နိုင်ငံကမြန်မာနိုင်ငံအတွက်အခုချိန်မှာအကြမ်းဖက်မှုတွေကိုရပ်ဆိုင်းသွားစေဖို့ပြတ်မှတ်ဦးစားပေးဖြစ်ကြောင်းဧပြီ1ရက်တဘာပတိတာဝန်ယူတဲ့နေ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်ဒီကိစ္စနဲ့စီစဉ်ထုတ်လုပ်ရေးမှူးကတော့ဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာတော့ဂျွန်ဝေါ်ကာဖြစ်ပါတယ် VOA မြန်မာပိုင်းရေဒီယိုအတန်လက်မီတာလိုင်းတွေကိုကြီးညာပေးကြပါတယ်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 9383ညလိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညကနေဖမ်းယူနားဆင်နိုင်ကြပါတယ်နနပိုင်းနောက်ကြိမ်လွှင့်တဲ့အစီအစဉ်တွေကိုပြန်လည်ဖမ်းယူဖို့အတွက်လိုင်းနိုမီတာ20 kHz 15113ည၊လိုင်းနိုမီတာ25 kHz 11823ည လိုင်းနိုမီတာ32ကီလိုဟက်633ဝါတွေကိုဖမ်းယူနာဆင်နိုင်ကြပါတယ်ဒီဂရီမနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 46ကနေတင်ဆက်ပေးရတာဖြစ်ပါတယ်တော်ရရှင်များရေကွာပြည်သူပြည်သားအားလုံးကျန်းမာကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ